Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေ2019ခုနှစ်မတ်လ18ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နီယာ
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါ American သမ္မတ Donald Trump နဲ့ Germany ဝန်ကြီးချုပ် Angela Merkel တို့ဟာတောက်ကြနေမှာသမ္မတအင်ဗျူမှာတွေ့ဆုံခဲ့ကြပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာကြီးညာချက်ကိုတရုတ်နဲ့ရုရှားတို့ကကန့်ကွက်လိုက်ကြပါတယ်အိန္ဒိယအစိုးရကြီးမှုပြီးနရင်ဒာရမကျင်းပမဲ့နိုင်ငံတကာဗုဒ္ဓဘာသာညီလာခံကိုတောက်ကြနေကတိဘက်ဖုန်တော်ကြီးဒလိုင်းလာမာကဖွင့်လှစ်ပေးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်
ကောင်းပါပြီရှင်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုသတင်းလွှာတွေကိုတင်ဆက်တဲ့အချိန်ရောက်လာရင်တော့ရှစ်နေကြီးဥက္ကိုနီလောက်ကျန်ခံရမှုမနေ့ကဒုတိယအကြိမ်မြောက်ရုံးချင်းမှာအစိုးရတရက်လိုရှစ်နေတွေဘက်ကဘာတွေလျှောက်လဲခဲ့ပါသလဲ
အငယ်တို့ပြောတဲ့ကိစ္စကဘာလဲဆိုတော့ဝရန်ကိုတရားရုံးကထုတ်ဆင်းတဲ့အခါမှာထပ်မံပြီးတော့ဝရန်လုံးလုံးမရှိတော့ကြောင်းထပ်မံဝရန်ထုတ်ဆင်းပြီးပါလူဖန်ဝရန်ပေါ့ဟောဝိဟေပေါ့အားမဝရန်ကိုထပ်ထုတ်ပြီ
းဒါကတော့တရားလိုရှစ်နေကြီးဥနေလပြောသားတာပါသတင်းအစီအစဉ်အပြီးမှာအပြည့်စုံတင်ဆက်ပေးဖို့ရှိပါတယ်အဲ့ဒီနောက်သူနာပြုတက္ကသိုလ်ကျောင်းသူတွေတောင်းဆိုတဲ့အဓိကအချက်တချို့အာဏာပိုင်တွေနဲ့ညှိနှိုင်းပြေလည်မှုရခဲ့တဲ့သတင်းပေးပို့ချက်ကိုလည်းကြားရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မဆုမြတ်မှုတို့ကပြောပြပါအောင်ရှင်
American သမ္မတ Donald Trump နဲ့ Germany ဝန်ကြီးချုပ် Angela Merkel တို့ဟာတောက်ကြံနဲ့ Washington DC သမ္မတအင်ဗျူမှာတွေ့ဆုံခဲ့ကြပါတယ်။ Syria ဒုက္ခသည်ထောင်ပေါင်းများစွာနိုင်ငံတွင်းအဝင်ခံပြီးသူ့ရဲ့ Germany နိုင်ငံကိုဖျက်ဆီးသူဖြစ်တဲ့ဝန်ကြီးချုပ် Merkel ကိုသမ္မတ Trump ကဆွဆဲခဲ့ပြီးလက်အနေငယ်ချမ်းမှပြုတ်လုတဲ့ဒီတွေ့ဆုံပွဲကနေခေါင်းဆောင်နှစ်ဦးကြား NATO ဖွဲ့နဲ့ပတ်သက်ပြီးသဘောထားကွာဟမှုတိတ်မကြီးစေဖို့ကြိုးစားမှုတွေအပြင်ကမ္ဘာကုန်သွယ်ရေးဆိုင်ရာနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးကြတာဖြစ်ပါတယ်။ November American သမ္မတရွေးကောက်ပွဲမှာမထင်မှတ်ဖြစ်ထရမ့်အနိုင်ရလိုက်ခြင်းကစပြီးအနောက်နိုင်ငံတွေချာကမ္ဘာဩစာအကြီးဆုံးနိုင်ငံကြီးနှစ်နိုင်ငံကခေါင်းဆောင်နှစ်ဦးပထမဆုံးချိန်ဖြစ်တဲ့လူကိုယ်တိုင်တွေ့ဆုံကြတာလည်းဖြစ်ပါတယ်။ဆွေးနွေးပွဲမစခင်မှာသမ္မတထရမ့်နဲ့ဝန်ကြီးချုပ်မာကယ်တို့နှစ်ဦးဟာသတင်းတောက်တွေကိုအတူတွဲပြီးဓာတ်ပုံရိုက်ခွင့်ပြုခဲ့ပါတယ်။လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေနဲ့ဝန်ကြီးချုပ်မာကယ်ဟာဥရောပကိုဖျက်ဆီးတယ်ဆိုတဲ့ထရမ့်ရဲ့ပြောဆိုဆွဆဲမှုတွေနဲ့အတူနေတိုးမဟာမိတ်စစ်ဆာချုပ်ဖွဲ့အပေါ်မှာအဆုံးမင်ပြောဆိုမှုတွေကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်တဲ့အရေးအယောင်တွေတမရထရမ့်ကကြတာခဲ့ခြင်းကစပြီးခေါင်းဆောင်နှစ်ဦးကြားဆက်ဆံရေးဟာထိတိုက်တွေ့မယ်အနေအထားဖြင့်မြင်နေကြရတာပါတချိန်တည်းမှာပဲဝန်ကြီးချုပ်မာကယ်ကလည်းထရမ့်ရဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ၆နိုင်ငံလူတွေခီးသွွားခွင့်ပိတ်ပင်တဲ့အမိန့်အတွက်အပြစ်တင်ဝေဖန်ခဲ့တာဖြစ်ပြီး American Germany အနီးကပ်ပူးပေါင်းဆောင်ရွက်မှုတွေဟာလူမျိုးဘာသာအသားအရကျမ်းမှာကွဲပြားမှုနိုင်ငံရေးယုံကြည်ချက်တွေပေါ်မှာအခြေမခံပဲဒီမိုကရေစီလွတ်လပ်မှုနဲ့တရားဥပဒေနဲ့လူခုံတိုက်ခါလေးစားလိုက်နာမှုတွေပေါ်မှာအခြေခံနေဆိုတာကိုသမ္မတထရမ့်ကိုသတိပေးခဲ့ပါတယ်
။ဗြိတိန်နိုင်ငံရဲ့ electronic ဆက်သွယ်ရေးဆိုင်ရာထောက်လှမ်းရေးဌာန GCHQ ကထရမ့်တာဝါအပေါ်ထောက်လှမ်းခဲ့တယ်လို့ကိုးကားပြောနေတဲ့အပေါ်အိမ်မီတော်ကိုအပြစ်မတင်သင့်ဘူးလို့ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။သမ္မတဘရက်အိုဘားမားကသူ့ကိုထောက်လှမ်းတဲ့နေရာမှာဗြိတိန်ထောက်လှမ်းရေးဌာနကလည်းကူညီပေးခဲ့တယ်ဆိုတာကို Fox News သတင်းသုံးသပ်ချက်တစ်ခုကိုကိုးကားပြောတာဖြစ်လို့ဖြစ်တယ်ဆိုပြီးတော့ဒီဂျာမနီဝန်ကြီးချုပ် Angela Merkel နဲ့အင်ဂျီရောမှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောသွားခဲ့တာပါရွေးကောက်ပွဲကာလတုန်းကသူ့အပေါ်သမ္မတအိုဘားမားထောက်လှမ်းခဲ့တယ်လို့ Mr. Trump ကဆွဆွဲထားတာဖြစ်ပြီးတော့အဲ့ဒီဆွဆွဲချက်တွေအတွက်ခုထိတည်တည်ထောက်ထားမပြနိုင်သေးပါဘူးဂျမနီဝန်ကြီးချုပ်မာကယ်ရဲ့ဖုန်းတွေကိုအမေရိကန်ကထောက်လှမ်းခဲ့တယ်လို့2013ခုနှစ်တုန်းကထွက်ပေါ်လာတဲ့သတင်းတွေကိုရည်ညွှန်းပြီးတော့သမ္မတထရမ့်ကသူနဲ့မာကယ်တို့အဖြစ်ချင်းတူတယ်လို့လည်းပြောခဲ့ပါသေးတယ်။ထရမ့်တာဝါကဖုန်းတွေကြားဖြတ်နားထောင်မှုမှာဗြိတိန်ထောက်လှမ်းရေးဌာနလည်းပါဝင်နေတယ်လို့ဆိုတဲ့ဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြောကြားချက်ဟာအတိအကျမရှိဘူးလို့ဗြိတိန်နိုင်ငံကတုံ့ပြန်ခဲ့ပါတယ်။ဒီလိုပြောကြားမှုမျိုးနောက်ထပ်မလုပ်ပါဘူးဆိုတဲ့အာမခံချက်ကိုအင်ဂျီရောကပေးခဲ့တယ်လို့လည်းဗြိတိန်ကပြောပါတယ်။GCHQ ထောက်လှမ်းရေးဌာနကကြားဖြတ်ခိုးနှားထောင်မှုမှာပါဝင်ခဲ့တယ်လို့အင်မီရောပြောခွင့်ရသူ Sean Spicer ကကြားသာရင်းနှီးကပြောခဲ့တာဟာလုံးဝကိုအတိအပဲမရှိဘဲနဲ့နှစ်နိုင်ငံသဘောတူစာချုပ်အရလဲဗြိတိန်ထောက်လှမ်းရေးတွေအနေနဲ့ American နိုင်ငံသားတွေကိုထောက်လှမ်းဖို့မဖြစ်နိုင်ဘူးလို့ဗြိတိန်ဝန်ကြီးချုပ် Theresa May ရဲ့ပြောခွင့်ရသူကပြောကြားခဲ့ပါတယ်
ဆီးရီးယားမှာအယ်ကိုင်ဒါတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတစ်ခုလုပ်ခဲ့တယ်လို့ American Pentagon စစ်ဌာနချုပ်ကပြောပေမဲ့ဒီတိုက်ခိုက်မှုကြောင့်ဗလီတစ်ခုကိုထိမှန်ပြီးအထက်ကလူပေါင်း40ကျော်သေဆုံးခဲ့ရတယ်လို့လူခွင့်ရဲ့ဖော်ရည်ပြောကြားချက်ကိုတော့ညင်းဆိုလိုက်ပါတယ်။မောင်းသူပါတဲ့အရင်နဲ့မောင်းသူမပါတဲ့အရင်အလက်ပိုမျိုးနာကအယ်ဂျန်နာမျိုးကလေးမှရှိတဲ့ဗလီဝကျောင်းဘေးကအဆောက်အဦကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ Pentagon ပြောခွင့်ရကတောက်ကြံနေမှာပြောပါတယ်။ဒီတိုက်ခိုက်မှုကနေချက်တပရင်းနေမှာဒီအဆောက်အဦရဲ့အစည်းအဝေးချင်းပါနေတဲ့အယ်ကိုင်ဒါအဖွဲ့အကြီးတန်းအဖွဲ့ဝင်ဒါဇင်ပေါင်းများစွာကိုတေဆုံးစေခဲ့တယ်လို့လည်းပြောပါတယ်။လူများပြားတေဆုံးကြောင်းပြောကြားမှုတွေကြောင့် Pentagon ကဒီတိုက်ပွဲကနဲ့ပတ်သက်တဲ့ပုံတွေကိုထုတ်ပြန်ပေးခဲ့တာပါ။ဒီပုံတွေထဲမှာဗလီဝတ်ကျောင်းကိုဘာမှပျက်စီးမှုမရှိဘဲအဆောက်အဦပေးမှတွေ့ရပေမဲ့လက်နက်မျိုးစုံထိမှန်ထားတဲ့ပုံတော့ရှိပါတယ်။ American ဘဟုစစ်အုပ်စီးဌာနကလေတပ်ဗိုလ်မှူးကြီး John Thomas ကတော့ဒီဒေသကိုလေကြောင်းတိုက်ခတ်မှုတွေမလုပ်ခင်မှာပဲအရက်သားထိခိုက်မှုအနည်းနိုင်တယ်မြတ်အနည်းအောင်ကြိုတင်ဆန်းစစ်မှုတွေကိုကြဲကြဲပြန့်ပြန့်လှုပ်ဆောင်ခဲ့တာပါလို့ပြောပါတယ်
။ရေမဲနိုင်ငံကမ်းလွန်ပင်လယ်နီထဲမှာနိုင်ငံများအခြေချလာသူတွေတင်ဆောင်လာတဲ့ဆက်လီတစ်စင်းကိုဘယ်သူမှမသိသူတွေကပြစ်ကတ်ခဲ့တဲ့အတွက်30ကျော်သေဆုံးသွားပါတယ်။ရေမဲနောက်ဖက်ကမ်းရိုးတန်းကဟာဒါဒါစိတ်ကန်းနာမှာဆိုမာလီဒုက္ခသည်တွေကိုတည်ဆောင်လာတဲ့ဆက်လီဂျာတာရင်းညာတို့ကတိုက်ခိုက်ခံခဲ့ရတာဖြစ်တယ်လို့စနားမျိုးတော်ကဆိုမာလီလူမျိုးအတိုင်းအဝိုင်းရဲ့တရုတ်ကထာကပြောပါတယ်။မိုဟာမက်အက်ဖရှီယာဂက်ဒီရဲ့အပြောအရတည်ဆုံးသူ32ယောက်ဖြစ်ပြီးတော့28ယောက်ဒဏ်ရာရခဲ့ပါတယ်။ဒဏ်ရာရသွားတဲ့သူတွေထဲမှာခြေထောက်ပြတ်သွားတဲ့အသက်25နှစ်အရွယ်အမျိုးသမီးတယောက်ပါဝင်တယ်လို့ VOA ဆိုမာလီယာဌာနကိုသူကပြောပြပါတယ်။ဆက်လေကိုဘယ်သူတွေကပြစ်ခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့တော့တိတိကျကျမသိရသေးပါဘူးတချို့ကရဟတ်ယင်ဘောကနေပြစ်သွားတာလို့ပြောကြတယ်လို့တချို့ကလည်းနောက်ဆက်လေဘောကနေပြစ်သွားခဲ့တာလို့ပြောနေပါတယ်ရေမဲနိုင်ငံတွေကဟူတီသဘုံတွေကိုတိုက်ခိုက်နေတဲ့ဆာဒီဥဆောင်တဲ့ပူးပေါင်းတပ်တွေကတော့ချာတာရင်းတွေတုန်းကဟာဒီဒါမြို့မှာတိုက်ခိုက်မှုတစုံတရာမလုပ်ခဲ့ဘူးလို့ပြောနေပါတယ်ဆစ်ဖြစ်နေတဲ့ရေမဲနိုင်ငံကနေဆိုမာလီဒုက္ခသည်တွေဟာဆူဒန်နိုင်ငံစီကိုသွားဖို့ကြိုးစားစဉ်မှတိုက်ခိုက်ခံခဲ့ရတာဖြစ်တယ်လို့ဂဲဒီကပြောပါတယ်
New American Than မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာကြီးညာချက်နဲ့ပတ်သက်ပြီးရုရှားနဲ့တရုတ်နိုင်ငံတွေကကန့်ကွက်လိုက်ပါတယ်။အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီကရခိုင်ပြည်နယ်တွင်2016အောက်တိုဘာအကြမ်းဖက်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းလုပ်ဆောင်မှုတွေနဲ့ပတ်သက်တဲ့အခြေအနေတွေကိုတောက်ကြံနေကဆွေးနွေးခဲ့ကြတာဖြစ်ပြီးဆွေးနွေးပွဲအပြီးမှာအခုလိုကန့်ကွက်လိုက်တာပါ။စစ်တပ်ကအောက်တိုဘာနယ်မြေရှင်းလင်းလုပ်ဆောင်မှာရိုဟင်ဂျာတွေရဲ့ရွာတွေကိုမီးရှို့တာတွေလူစုလိုက်ပြုံးတဲ့တပ်ဖြတ်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်နိုင်တဲ့လုပ်ရည်တွေဖြစ်ပွားခဲ့တယ်လို့ပြီးခဲ့တဲ့လတည်းမှာပဲဆွဆွဲခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့တကပိတ်ဆွေးနွေးပွဲမှာကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲ Jeffrey Flickman ကဒီကိစ္စကိုရှင်းလင်းတင်ပြတာပါ။အခုလိုဆွေးနွေးဖို့အတွက် Britain နိုင်ငံကပန်ကြားခဲ့တာဖြစ်ပြီးဆွေးနွေးပွဲမှာသဘောတူညီမှုမရခဲ့ဘူးလို့လုံခြုံရေးကောင်စီအလှည့်ကျသဘာပတိဖြစ်တဲ့ကုလသမဂ္ဂဆိုင်ရာ British သံမကြီး Matthew Rykoff ကအစည်းအဝေးပြီးသတင်းတောက်တွေကိုပြောပါတယ်။ဒီလိုကြီးညာချက်မျိုးတွေအားလုံးတခဲနဲ့သဘောတူညီဖို့လိုအပ်တာဖြစ်ပေမဲ့မြန်မာနိုင်ငံရဲ့အင်ဂျင်ချင်းတရုတ်ကရုရှားရဲ့ထောက်ခံမှုနဲ့အတူကန့်ကွက်ခဲ့တာဖြစ်ပါတယ်။တိုရောင်းနဲ့ချင်းညာချက်မူချမ်းတဲ့မှာတော့မြန်မာနိုင်ငံရဲ့အချို့ဒေသတွေမှာတိုက်ပွဲတွေထပ်ပြီးဖြစ်ပွားနေတဲ့အတွက်စိုးရင်စိတ်ပူကြောင်းနဲ့တိုက်ပွဲဖြစ်ပွားနေတဲ့နေရာအလုံးမှာလူသားချင်းစာနာမှုအကူအညီတွေအရောက်ပေးနိုင်ဖို့အတွက်အရေးကြီးတယ်လို့ဖော်ပြထားပါတယ်။ရခိုင်ဘက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသူပေါင်း9000ခွဲလောက်ရှိနေတယ်မို့ EU ဥရောပသမဂ္ဂကလည်းမြန်မာနိုင်ငံနဲ့လူခွင့်ချိုးဖောက်မှုတွေအတွက်နိုင်ငံတကာပတ်ဝန်းနဲ့အချက်လက်စုံစမ်းအဖွဲ့တစ်ခုဆက်လုပ်ပေးဖို့ကုလသမဂ္ဂကိုချက်တဲ့ပြည်နေမှာပဲတောင်းဆိုခဲ့ပါတယ်။နိုဝင်ဘာလုံခြုံရေးကောင်စီတကပိအစည်းအဝေးအပြီးနောက်ပိုင်းရခိုင်ရေးဒေါန်ဆန်းစုကြည်အစိုးရကင်တဘုံနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေရဲ့စိုးရိမ်မှုတွေတိုးလာနေချိန်မှာဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံဟာမမျှမတဆက်ဆံမှုကိုခံနေရတယ်လို့နေပြည်တော်မှာတန်တမန်တွေကိုပြောကြားခဲ့တာဖြစ်ပါတယ်
။ American နဲ့မြန်မာဆက်ဆံရေးမှာလူခွေရီကိုအကာအကွယ်ပေးရေးကိစ္စကိုဦးစားပေးတဲ့နယ်လို့အောက်လွတ်တော်အမတ်တယောက်ကပြောလိုက်ပါတယ်မလ18ရက်နေ့တောက်ကြနေတော့ကအမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှရိုဟင်ဂျာရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကြားနာပွဲလုပ်ခဲ့တာမှကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်က Republican အမတ် Ed Rice ကအခုလိုပြောခဲ့တာဖြစ်ပါတယ
် We must find a way forward to improve the living conditions of the Rohingya and the cruel mistreatment
ရိုဟင်ဂျာတွေရဲ့အခြေအနေတိုးတက်အောင်နီးလန်းရှာရပါမယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်ရရက်ဆက်ဆက်ဆောင်ရွက်နေမှုတွေရပ်တန့်ကရပ်ရပါမယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာလူခွင့်ရေးကိစ္စကိုဦးစားပေးဆောင်ရွက်ရမယ်လို့ပြောတော်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကဒေါအောင်ဆန်းစုကြည်ဝါရှင်တန်မြို့တော်ကိုလာခဲ့စဉ်ကရိုဟင်ဂျာကိစ္စကိုပြောခဲ့ပေမယ့်အခုအချိန်ထိရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုတွေရှိနေပြီးတော့ကျူးလွန်သူတွေကိုအရေးယူခြင်းမရှိတဲ့အပေါ်မှာသူ့အနေနဲ့စိတ်ပျက်မိတယ်လို့လည်းကြားနာပွဲမှာအမတ်ရိုက်စ်ကပြောသွားခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်န်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထည့်ဖော်ပါမယ်လို့ဒေါအောင်ဆန်းစုကြည်ကလူသိရှင်ကြားပြောထားပြီးဖြစ်တဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကစောင့်ကြည့်နေမှာဖြစ်တယ်လို့အောက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌ Address ကကြားနာပွဲအဖွဲ့မိန့်မုံမှာပြောသွားခဲ့ပါတယ်။တခါဒီ2016အောက်တိုဘာ9ရက်နောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆက်ဆွဲချက်တွေကိုစုံစမ်းဖို့လူကုလသမဂ္ဂလူခွင့်ရေးကောင်စီကနေပြီးတော့နိုင်ငံတကာကော်မရှင်တစ်ခုဖွဲ့ပြီးစုံစမ်းရေးတောင်းဆိုတင်တယ်လို့လည်းသူကပြောသွားပါတယ်ဒီကြားနာပွဲမှာရိုဟင်ဂျာလူမျိုးမိုဟာမက်နာယင်းကရိုဟင်ဂျာတွေကြုံတွေ့နေရတဲ့အခြေအနေတွေကိုတင်ပြသွားခဲ့ပြီးတော့မြန်မာနိုင်ငံရဲ့လူမှုအတိုင်းဝိုင်းထဲမှာရိုဟင်ဂျာတွေအနေနဲ့ဒန်းတူအခွင့်အရေးနဲ့တိတ်ခါရှိရှိနေထိုင်ခွင့်ရရှိရေးကိုတောင်းဆိုသွားပါတယ်ရိုဟင်ဂျာတီးခြားနိုင်ငံရှရီယာနိုင်ငံတည်ထောင်ရေးကိုသူတို့အနေနဲ့အားပေးမှာမဟုတ်ဘူးလို့လည်းမိုဟာမက်နာယင်းကတောက်ချာနေကဝါရှင်တန်မြို့တော်မှာလုပ်တဲ့အောက်လွတ်တော်ကြားနာပွဲမှာပြောသွားခဲ့ပါတယ်ရှင်
အိန္ဒိယနိုင်ငံဘီဟာပြည်နယ်ကနလန္ဒာမှာ၃ရက်ကြာကျင်းပမယ့်နိုင်ငံတကာဗုဒ္ဓဘာသာညီလာခံကိုတိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်လာမကတောက်ချာနေမှာပဲဖွင့်လှစ်ပေးခဲ့ပါတယ်။အိန္ဒိယအစိုးရကကမကထလို့ကျင်းပတဲ့ဒီညီလာခံကို27ရာစုရဲ့ဗုဒ္ဓဘာသာကိုးကွယ်မှုလို့နာမည်ပေးထားတာဖြစ်ပါတယ
်။အခုဆက်လက်ပြီးတော့ရှင်းနေကြီးဥက္ကဏီလှုပ်ကြံခံရမှုရုံထုတ်စစ်ဆေးတဲ့အခြေအနေကိုပြောပြမှာပါမနေ့တောက်ကြနေ့ကဒုတိယအကြိမ်ရုံထုတ်စစ်ဆေးချိန်မှာအဓိကတရားခံဖြစ်ပြီးထွက်ပြေးတိမ်းရှောင်နေတဲ့တရားခံအောင်ဝင်းခိုင်ကိုဖမ်းနိုင်ဖို့လူဖမ်းဝရန်ထပ်ပြီးထုတ်ပေးဖို့တရားလုံးရှင်းနေတွေကရှောက်ထားခဲ့ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်ရှင်းဒီဥကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်လို့မတ်လ18ရက်နေ့ကရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးတင်စစ်ဆေးခြင်းနောက်ထပ်ကြံရပါတအုပ်ဖြစ်တဲ့အောင်ဝင်းခိုင်အောင်ဝင်းစော်တို့နဲ့ညီကိုတော်ဆက်သူအောင်ဝင်းထွန်းကိုလည်းရုံးထုတ်ခဲ့ပါတယ်။သူ့ကိုပြည်ထောင်စုဝန်ကြီးဌာနကနေဥကိုနီအမှုနဲ့ပတ်သက်လို့ဖေဖော်ဝါရီလကုန်ပိုင်းကသတင်းစာရှင်းလင်းပွဲပြုလုပ်ချိန်ဖမ်းဆီးရမိထားတဲ့လူစီးရင်ထုတ်ပြန်ရမှာဖော်ပြခဲ့ခြင်းမရှိခဲ့ပါဘူး။ကျန်ရပါဖြစ်တဲ့အောင်ဝင်းထွန်းဟာဥကိုနီကိုလှုပ်ကြံတက်ဖြတ်ဖို့ကားမောင်းပို့တာနေရာစီစဉ်တာတွေလုပ်ခဲ့သူတုပ်ဖြစ်တယ်လို့ဆိုပါရယ်သူ့ကိုပြစ်မှုဆိုင်ရာဥပဒေပုံမှ212ပြစ်မှုကျူးလွန်သူကိုလက်တင်ခံတဲ့ဥပဒေနဲ့တရားစွဲထားကြောင်းတရားလိုရှိနေတွေကပြောပါရယ်မနေ့ကဒုတိယအကြိမ်ရုံးထုတ်စစ်ဆေးချိန်မှာအမှုနဲ့ပတ်သက်လို့ရှောက်လဲကြားနာချက်တွေမလုပ်နိုင်သေးပေမဲ့တရားလိုရှိနေတွေဘက်ကတော့ထွက်ပြေးတိမ်းရှောင်နေတဲ့တရားခံအောင်ဝင်းခိုင်နဲ့ပတ်သက်လို့တရားရုံးဘက်ကဥပဒေကြောင်းအရပြည်စုံနဲ့လူဖမ်းဝန်းရံထပ်မံထုတ်ပေးဖို့ရှောက်ထားခဲ့ကြောင်းအစိုးရတရားလိုရှိနေဦးနေလာကရုံးချင်းအပြီးမှာသတင်းတောက်တွေကိုအခုလိုပြောပါရယ
်အငယ်တို့ပြောတဲ့ကိစ္စကဘာလဲဆိုတော့ဝရန်ကိုတရားရုံးကထုတ်ဆင်းတဲ့ခါပါထပ်မံပြီးတော့ဝရန်လုံးလုံးမရှိတော့ကြောင်းထပ်မံဝရန်ထုတ်ဆင်းပြီးပါလူဖမ်းဝရန်ပေါ့အောင်ဝင်းခိုင်ပေါ့အောင်ဝရန်ကိုထပ်ထုတ်ပြီးထပ်ခွေထပ်ထုတ်ပြီးတော့အငယ်တို့ကတော်တော်ရှောက်ထားတာလေတော့ဒါကြီးအပေါ်မှာတရားရုံးကနေပြီးတော့ချက်ချင်းမိတ်မချသေးဘူးသူတို့ရဲ့ခြေပါချက်မရှိသေးဘူးအခုတော့ဘယ်သူမှခြေပါချက်မရှိသေးဘူးတရားခံပြီးပညာသိမှပညာသိဥပဒေရေးရအငင်းပွားမှုပဲရှိနေတယ
်ပထမအကြိမ်ရုံးထုတ်စစ်ဆေးမှုကိုတော့မတ်လ3ရက်နေ့ကပြုလုပ်ခဲ့တာပါနောက်တစ်ပတ်တောက်ကြနေ့တတိယမြောက်ရုံးထုတ်စစ်ဆေးမဲ့အချိန်မှာတော့အမှုနဲ့ပတ်သက်နေတဲ့တပ်တွေအတော်များများကိုခေါ်ယူစစ်ဆေးမယ်လို့ခန့်မှန်းထားကြောင်းဥက္ကဋ္ဌမိသားစုရှေ့နေဥက္ကင်မောင်ထေကရုံးချင်းအပြင်းမှာသတင်းတောက်တွေကိုအခုလိုပြောပါတယ
်နောက်တစ်ပတ်ဆိုရင်တော့ကျွန်တော်တကယ်လို့စသစ်လိုက်မှာလို့မျောလဲပါတယ်စစ်မှာပါအခုဒီအမှုနဲ့ပတ်သက်ပြီးတော့တို့တို့ခုခုံဖွဲ့ပြီးစစ်တယ
်
ဟုတ်ကဲ့ဟိုအစိုးရဘက်ကလည်းခုံဖွဲ့ပြီးလိုက်တယ်ကျွန်တော်တို့ကတော့နင့်နာသူကငှားထားတဲ့ရှင်နေအစိုးရရှင်နေများနဲ့အတူကျွန်တော်တို့ကအကြံပေးပြီးတော့ပူပေါင်းပြီးဆောင်ရွက်ဖို့အတွက်ပါတို့တို့ရဲ့အန်ဒါကံဒီကိုသူတို့ရဲ့ဟိုဘယ်လိုပြောကြီးကြပ်ကုတ်ကဲမှုအောက်ကနေပြီးတော့ကျွန်တော်တို့အမှုမှာပူပေါင်းပြီးပါဝင်ဆောင်ရွက်ပေးနေတာ
တရားခွင်စစ်ဆေးချက်ပေးမှုတွေမှာသတင်းသမားတွေကိုကြည့်ရှုနားထောင်ခွင့်ပေးခဲ့ပေမဲ့ဗီဒီယိုကင်မရာနဲ့ရိုက်ကူးတာအတန်ဖန်းတာတွေကိုတော့ခွင့်မပြုခဲ့ပါဘူးအဲ့ဒီရုံးချင်းမှာတပ်ဆိုင်ရာမြို့နယ်လွှတ်တော်အမတ်တွေလည်းလာရောက်နားထောင်ခဲ့ကြပါတယ်ဒီတော့တွင်မတ်လ15ရက်နေ့ကတာမွေမြို့နယ်ထွေအုပ်ဒူဦးစီးမှုနေမျိုးဆွေဟာမိမိကိုမိမိကြိုးဆွဲချတေဆုံးခဲ့တယ်ဆိုတဲ့အမှုမှာ ဥက္ကဏီလှုပ်ကြံခံရမှုနဲ့ပတ်သက်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဥက္ကဏီကိုလှုပ်ကြံမှုမှာကြံအားပါတအုပ်ဖြစ်တဲ့ထောင်လန်းရေးဟောင်းဇေယဖြိုးကိုအာဏာပိုင်တွေဖမ်းဆီးချိန်တပ်တွေကပစ္စည်းတွေကိုသိမ်းဆီးရမှာဥနေမျိုးဆွေပါဝင်ခဲ့တယ်လို့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့တပ်ဆိုင်ရာတာဝန်မျိုးနဲ့ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတာဝန်ကျရဲအရာရှိတအုပ်တုံ့ပြန်ပြောဆိုတာကတော့
အဲ့ဒီတော့ဘာမှမသိရတယ်ကျွန်တော်လည်းဘာမှမသိနိုင်
ဟုတ်ကဲ့အခုအဲ့ဒါဒူဦးစီးမှုဥနေမျိုးဆွေကိစ္စလေးကျမတို့အဲ့ဒါတေချာမေးချင်လို့ပါအခုနောက်ဆုံးသူအခုဟိုဂျိုးဆဲချတေဆုံးခဲ့တဲ့အခြေအနေပေါ့နော်အခုဒီ yes camp ကဘာတွေများထုတ်ပြန်ထားပါလဲရှင
်ဆရာဝန်တော်ကထင်မြင်ချက်မပေးနိုင်သေးဘူးကျွန်တော်တို့ကကျွန်တော်အနေနဲ့ဘာမှမသိနိုင်သေးဘူးလေဆက်တဲ့အခြေအနေတော့မှကျွန်တော်လည်းဒီစားလည်းမသိနိုင်ဘူးနော်ခြေရောက်ကနေရောဖုန်းဆက်လို့ပဲကျွန်တော်ကအကြောင်းကြားလို့ပဲသွားလို့ရတယ်သူတို့အကြောင်းကြားမှသူတို့သွားတော့အခြေအနေတော့အခုချိန်ကြီးဘာမှမသိရနိုင်ဘူး
မှုကင်းကိုကိုယ်တိုင်သွားရောက်စစ်ဆေးခဲ့သူတွေထဲမှာပါဝင်ခဲ့တဲ့တာမွေမျိုးနဲ့တိုင်းဒေသကြီးလွတ်တော်ကိုစလေဥလှသိန်းကတော့ဥနေမျိုးဆွေကျိုးဆွဲချတိတ်ဆုံးတဲ့နေရာနဲ့တပေလောက်အကွာမှာသွေးကွက်တစ်ကွက်နဲ့ညာဘက်မျက်ခုံးမှာပေါက်ပြဲဒဏ်ရာတစ်ခုတွေ့ခဲ့ကြောင်းပြောဆိုခဲ့ပါတယ်ရှင်။စနေနေ့နဲ့ခေတ် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။တူနာပြုတ်တက္ကသိုလ်ကျောင်းသူတွေတောင်းဆိုထားတဲ့အဓိကအချက်တချို့ကိုအာဏာပိုင်တွေနဲ့ညှိနှိုင်းပြီးပြေလည်မှုရရှိခဲ့ကြောင်းစနပ်ပြတဲ့တက္ကသိုလ်ကျောင်းသူတွေကပြောပါရယ်။ကျမ်းမာရေးနဲ့အားကစားဝင်ကြီးဌာနကလည်းစနပ်ပြသူတွေနဲ့မနေ့တောက်ကြနေ့ကဆွေးနွေးအပြီးရရှိခဲ့တဲ့သဘောတူညီချက်တွေကိုတရားဝင်ထုတ်ပြန်ခဲ့တာပါ။ VOA မြန်မာပိုင်းသတင်းတောက်မအေးမာကအပြည့်စုံကိုပြောပြမှာပါရှင်
။အစိုးရစည်းရုံးနေမှာတူနာပြုတ်တွေလိုင်စင်မရှိပဲအလုပ်လုပ်နေရတာကြောင့်မြန်မာပြည်ရဲ့ကျမ်းမာရေးစနစ်ဟာလုံခြုံမှုမရှိတော့တဲ့အကြောင်းနဲ့တူနာပြုတ်ရဲ့ဝင်ဖိနှိပ်မှုတွေရပ်ဆိုပြီးတူနာပြုတ်တက္ကသိုလ်ကျောင်းသားများတက်မကကနေဥဆောင်တဲ့ဆန္ဒပြပွဲကိုမတ်လ15ရက်နေ့ကလုပ်ခဲ့တာပါဒီနောက်မှာတော့တူနာပြုတ်များဆန္ဒပြတောင်းဆိုထားတဲ့အချက်လက်များနဲ့ပတ်သက်လို့ညှိနှိုင်းရေးအဖွဲ့ဖွဲ့စည်းပြီးစီးမြေစည်းကမ်းတွေအတိုင်းဆောင်ရွက်မှာဖြစ်တဲ့အကြောင်းနေပြည်တော်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ဒီနောက်မှာတော့ရမရေးနဲ့အားကစားဝန်ကြီးဌာနကလည်းဆန္ဒပြတူနာပြုတ်တွေနဲ့တောက်ကြနေမှာဆွေးနွေးပြီးရရှိခဲ့တဲ့သဘောတူညီချက်တွေကိုလည်းတရားဝင်ထုတ်ပြန်ခဲ့ပါတယ်။အာဏာပိုင်တွေနဲ့ညှိနှိုင်းပြီးပြည်လဲမှုတွေရခဲ့တဲ့အကြောင်းစနားပြမှုမှာဥဆောင်ခဲ့တဲ့တူနာပြုတ်တက္ကသိုလ်ကျောင်းသားများတက်မကရဲ့ပြန်ကြားရေးတာဝန်ခံမတ်အေမီမီဂျူးကအခုလိုပြောပါတယ်
။သဘောတူညီချက်ကသူကဝင်ကြီးနေရမနက်ပိုင်းမှာကတွေ့တယ်။မနက်ပိုင်းမှာတက်တွေ့ရဲ။ဒီမှာကျောင်းသားဟောင်းတွေရဲ့တက်မကကဒီတွေရဲ့တာဝန်ရှိသူတွေရဲ့သွားတွေ့ရဲ။အဲ့မှာအကိစ္စညှိလာရဲ။ကျောင်းပီပီချင်းမှာအဲရာရီလိုင်းလင်းထုတ်ပေးထားမယ်ပို့ရွှေဝင်မယ်ဆိုရင်သူအမြင်လိုက်ချင်းထုတ်ပေးမယ်စက်တန်းတော့တို့ရမယ်ပေါ့အဲ့လိုပြောထားတယ်ကျောင်းဗီဒီယိုမှာလိုင်းစင်ဆိုပြီးတော့ရာရီလိုင်းလင်းထုတ်ပေးထားမယ်ရာရီလိုင်းလင်းနဲ့ဆိုရင်တော့ပုံပြတ်ခြေုံတွေပါဝင်လို့ရမယ်တကယ်တော့ပို့ရွှေဝင်တော့မှသူကအမြင်လိုက်ချင်းကိုထုတ်ပေးမှာမှအာပို့ရွှေဝင်တဲ့အခါကျတော့မှအမြင်လိုက်ချင်းထုတ်ပေးမယ်ဆိုတဲ့တရင်မရသေးရအကောင်းလိုက်ပကလည်းလိုင်းစင်ကိစ္စကိုပဲဒီကထားဆိုပထမဆိုဒီကထားတဲ့ချက်ရလို့ပြောမှာပေါ့
တူနာပြုတ်တက်သူကျောင်းသားများတက်မကကနေဥဆောင်ပြီးဆန္ဒပြမှုတွေလုပ်ပြီးမှာတော့အရေးယူဆောင်ရွက်မှာဖြစ်တဲ့အကြောင်းမတ်လ16ရက်နေ့ကတာဝန်ရှိသူတွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးကတော့ကျောင်းသားတွေရဲ့အမေးကိုပြန်လည်ရှင်းလင်းခဲ့တယ်ဆိုပြီးပြောပြပါတယ်
။သူတို့ဖွဲ့ထားနေတော့ပြန်လည်ရှင်းလင်းပွဲမှာဒီဆန္ဒပြမှာပါဝင်တဲ့သူတွေကိုအရေးယူမယ်လို့သူတို့ပြောတယ်။ဘလို့အရေးယူမလဲဆိုတော့သူကပြောတော့ဝန်ကြီးဆက်ဆက်ကပြောသွားတာကြတော့တကယ်တော့ပြောခဲ့တဲ့တော်တော်တင်းတင်းလေးကပါမလား။ဝန်ကြီးကပြောတာကြတော့ဝန်ကြီးဆက်ဆက်ကတော့သူကအရေးယူမယ်စကားကိုတော့သူမပြောဘူး။သူတို့ရဲ့အင်တာဗျူးဖြစ်ရတယ်ကဒါမီဒီယာအတွေ့အကြုံမရှိလို့မှားပြီးတော့စိတ်လုံချာပြီးတော့မှားပြီးဖြစ်နေရလို့ပဲသူပြောရမှာ။သူတို့ကတော့ဆန္ဒပြတာကတော့ဟိုလက်လက်စွာပြပိုင်ခွင့်ရှိရတာ။မင်းတို့ကသူပြောတယ်။ရှင်မင်းတို့ခေါင်းစည်းတွေတုံးတယ်ဆန္ဒပြတဲ့နေရာမှာ။ဆန္ဒပြနေရာမှာခေါင်းစည်းတွေသူကသုံးတင်ဘူး။ခေါင်းစည်းတွေတုံးတာတော့သူတို့ကမကြိုက်ဘူး
။တောက်တာနေကဆွေးနွေးပွဲအပြီးကျမ်းမာရေးနဲ့အကစားဝန်ကြီးဌာနတူနာပြုတ်သားဖွားကိစ္စရဲ့နဲ့ပတ်သက်လို့ထုတ်ပြန်တဲ့ကြေညာချက်မှာတော့မြန်မာနိုင်ငံတူနာပြုတ်နဲ့သားဖွားကောင်စီကနိုင်ငံတော်ဝင်ထမ်းဆောင်သူတွေကိုလိုင်စင်လက်ဝယ်ကိန်းဆောင်မှုကိုသဘောတူညီခဲ့တယ်လို့တူနာပြုတ်တက္ကသိုလ်ဝင်ရောက်စဉ်ကစာချုပ်ထဲကဂရီကဝတ်တွေအတိုင်းနိုင်ငံတော်ဝင်ကိုမပြတ်မကွက်ထမ်းဆောင်မှုရန်ကုန်တူနာပြုတ်ကျောင်းကငင်းငန်းစွာဆန္ဒထုတ်ပေါ်သူတွေကိုအရေးယူဖို့အစီအစဉ်မရှိတဲ့အကြောင်းနဲ့တူနာပြုတ်သားဖွားတွေဟာမြန်မာနိုင်ငံတူနာပြုတ်သားဖွားကောင်စီကချက်မှတ်ထားတဲ့စီးမင်းစည်းကမ်းကျင့်ဝတ်တွေကိုလိုက်နာရမှာဖြစ်တဲ့အကြောင်းသဘောတူညီမှုရရှိခဲ့ပါတယ်ရှင
်။ဒေါ်ရရှင်များရှင်မူပြင်းနဲ့မော်လမြိုင်မျိုးနဲ့ချောင်းဆုံမျိုးသားကတန်လွင်မြစ်ကူတရားကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့တွေ့တော်ကဆုံးဖြတ်ခဲ့တဲ့အပေါ်မှာဒေသခံတိုင်းရင်းသားတွေအကြားမကြင်မနဲ့ကန့်ကွက်တန်တွေထွက်ပေါ်နေပါတယ်။လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းရင်းသားတွေရဲ့အခမ်းအနားကိုအလေးမထားရကြာနေတယ်ဆိုပြီးတော့လေအင်တာနက်လူမှုကွန်ရက်တွေမှာဝေဖန်စရာဖြစ်နေရတာပါ။ ဒါဟာတာဝန်ရှိသူတွေဘက်ကစဉ်စဉ်ဆဆမလုပ်ခဲ့တာလားတိုင်းသားတွေဘက်ကအကဲဆက်လွန်းတာလားဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညမှာတင်ဆက်မဲ့တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ဖုန်းနံပါတ် 1-239-382-555 ကိုဆက်သွယ်နိုင်ပါတယ်။အခုတော့တရုတ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ရဲ့သတင်းကိုပြောပြမှာပါ။ဒီကနေ့စနေနေ့တနင်္ဂနွေနေ့တွေမှာဝင်ကြီး Tillerson ဟာတရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။နှစ်နိုင်ငံဆက်ဆံရေးအတွက်ဆူးညောင့်တစ်ခုလို့ဖြစ်နေတဲ့ကုန်သွယ်ရေးကိစ္စကအဓိကဆွေးနွေးစရာဖြစ်မိမယ်လို့သုံးသပ်နေကြပါတယ်။တရုတ်ရဲ့ကုန်သွယ်ရေးလှုပ်ပုံကင်ပုံတွေမူဝါဒတွေပေါ်အမေရိကန်သမ္မတ Donald Trump ကပြင်းပြင်းထန်ထန်ဝေဖန်ထားတာကြောင့်လဲကွဲပြားနေတဲ့အမြင်တွေကိုလွယ်လွယ်နဲ့ညှိနှိုင်းနိုင်ကြပါမလား။ VOA သတင်းတော့ Bill I Beijing မြို့ကနေပေးပို့ထားတဲ့သတင်းကိုမဆုမြတ်မွန်ကပြောပြမှာပါရှင်
။အမေရိကန်နိုင်ငံသား၏ဝင်ကြီး Rex Tillerson ရဲ့ပထမဆုံးအာရှခရီးစဉ်ကိုတရုတ်နိုင်ငံဘေကျင်းမြို့တော်မှာအဆုံးသတ်တာကိုကြည်ချင်းအဖြစ်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားရှေ့လျှောက်ဆက်ဆံရေးအတွက်အရေးကြီးတဲ့ခြေလှမ်းလို့မြင်နိုင်ပါတယ်။ကုန်သွယ်ရေးနဲ့တခြားအရေးကြီးတဲ့ကိစ္စတွေမှာဘလို့နီးနဲ့ရှေ့ဆက်ပူးပေါင်းဆောင်ရွက်သွားကြမလဲဆိုတာကိုဝင်ကြီး Tillerson ကတရုတ်ခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။မစ္စတာ Tillerson ရဲ့အာရှခီးစဉ်မစခင်အမေရိကန်ယာယီလက်ထောက်နိုင်ငံသားရေးဝန်ကြီး Susan Thornton ကသတင်းတောက်တွေကိုအခုလိုပြောခဲ့တာပ
ါ We want to be able to pursue a constructive discussion with China that enables us to get at
ပြဿနာရှိနေတဲ့ကိစ္စတွေပြည်လဲစေပြီးတော့ရှေ့ဆက်နိုင်အောင်လို့တရုတ်နိုင်ငံနဲ့ထိရောက်တဲ့ဆွေးနွေးမှုတွေလုပ်နိုင်မှုအမေရိကန်ကလိုလားပါတယ်
သမ္မတမဲဆွေစဉ်ကာလတလျှောက်လုံးတရုတ်နိုင်ငံရဲ့ကုန်သွယ်ရေးလှုပ်ပုံလုပ်နည်းတွေကိုဒေါ်နယ်ထရမ့်ကအချိန်ချင်းဝေဖန်ပြောခဲ့တဲ့အပြင်သူသာသမ္မတဖြစ်လာခဲ့ရင်တရုတ်သွင်းကုန်တွေကိုအခွန်တိုးကောက်မယ်တရုတ်ဟာသူ့ရဲ့ငွေကြေးနဲ့လိုသလိုအမျက်ထုတ်နေတဲ့နိုင်ငံအဖြစ်သတ်မှတ်မယ်လို့ချင်းချောက်ပြောဆိုခဲ့ပါတယ်အခုထိတော့အဲ့ဒါမျိုးတွေလက်တွေ့မလုပ်သေးပါဘူးဒါ့အပြင်သမ္မတထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ပြီးခဲ့တဲ့လတုန်းကတယ်လီဖုန်းပေါ်ကနေဆက်သွယ်ပြောခဲ့ပြီးတဲ့နောက်မှာဆက်ဆံရေးဟာကောင်းတဲ့ဘက်ကိုဦးတည်နေပုံရပါတယ်တရုတ်အမေရိကန်ဆက်ဆံရေးနဲ့ပတ်သက်လို့တရုတ်ခေါင်းဆောင်တွေကအကောင့်ဘက်အမြင်ရှိနေကြပြီးတော့နိုင်ငံသားကုမ္ပဏီတွေလာရောက်ယင်းနှိမ့်နှံ့နိုင်ဖို့ထပ်ဖွင့်ပေးပါမယ်လို့ကတိအသစ်တွေပေးနေပေမဲ့တရုတ်နိုင်ငံထဲမှာတော့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲတွေပဋိပက္ခတွေဖြစ်လာမှာကိုစိုးရိမ်မှုတွေကတော့ရှိနေဆဲဖြစ်ပါတယ်။တရုတ်ဝန်ကြီးချုပ်လီကက်ချင်ကတော့အမေရိကန်နဲ့ဆက်ဆံရေးတိုးတက်ဖို့အတွက်ပဲအာရုံစိုက်ထားတယ်လို့ဆိုခဲ့ပါတယ်
။ "我们不需要看到打贸易战。"
We do not want to see any trade war breaking out between the two countries.
နိုင်ငံသားမှကုန်သွယ်ရေးစစ်ပွဲတွေဖြစ်လာမှာကိုကျွန်တော်တို့မလူလားပါဘူး။အဲဒီလိုဖြစ်လို့လေကျွန်တော်တို့ရဲ့ကုန်သွယ်ရေးကပိုးပြီးတော့မျှတလာမှာမဟုတ်ပါဘူး။ဆက်ဆံရေးမှာဘလို့ပဲအဖူအထစ်တွေရှိနေပါစေ။ကျွန်တော်တို့တရုတ်နိုင်ငံဘက်ကတော့အပြူသဘောလမ်းဘက်ကိုဆက်ပြီးတော့သွားနိုင်ဖို့ကိုပဲမျှော်လင့်ပါတယ်
။ဘေကျင်းမြို့ပေါ်ကပြည်သူတချို့ကတော့နိုင်ငံဆက်ဆံရေးသွားနေတဲ့လမ်းကြောင်းအပေါ်စိုးရိမ်နေကြပါတယ်။တစ်ချိန်တည်းမှာသဘောထားကွဲမှုတွေကိုဖြေရှင်းနိုင်မဲ့နည်းလမ်းတွေရှာနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။
中美双方就是说能
as long as both sides can find a peaceful way to address their interests
နှစ်ဖက်အကျိုးအတွက်ကိုငြိမ်းငြိမ်းချမ်းချမ်းဖြေရှင်းနိုင်မဲ့နီလန်တစ်ခုကိုရှာနိုင်မဲ့ဆိုရင်ရှေ့ဆက်သွားနိုင်ကြမှာဖြစ်ပါတယ
်所有各的这个有个目的吧不管他们
has their own political agenda despite what some may say
နှစ်ဖက်လုံးဖန်နိုင်ငံရေးကိစ္စတွေရှိကြပါတယ်အမေရိကန်မှာတချို့ကဘာပဲပြောနေပြောနေသဘောကွဲလွဲမှုကတော့ရှိနေမှာပါဒါပေမဲ့ကုန်သွယ်ရေးစွဲဖြစ်မယ်လို့တော့မထင်ပါဘူး
There of course will be frictions over their views on trade and finance but that's normal
ကုန်သွယ်ရေးဘဏ္ဍာရေးကိစ္စတွေမှာတော့သဘောထားကွဲမှုတွေကရှိနေမှာပါဒါကပုံမှန်ပါပဲလို့ဒီဘေကျင်းမြို့သားကလည်းပြောသွားပါတယ်အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့အကြီးမားတဲ့စီးပွားရေးအကျိုးစီးပွားပမာဏကြောင့်သဘောထားကွဲပြားမှုတွေကတော့ပုံမှန်ဖြစ်ပေမဲ့သမ္မတထရမ့်ကအမေရိကန်အကျိုးစီးပွားရှေ့ရှုတဲ့အစီအစဉ်တွေကိုဆောင်ရွက်နေချိန်တရုတ်နဲ့ဆက်ဆံရေးကိုလည်းမထိခိုက်အောင်လုပ်တဲ့နေရာမှာမရေရာမှုတွေကတော့ရှိနေအောင်မှဖြစ်တယ်လို့လေလာသူတွေကပြောကြပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာပါ။အခုတော့တူရကီနဲ့ဥရောပဆက်ဆံရေးအခြေအနေကိုဆက်ပြီးတော့တင်ပြမှာပါ။တူရကီသမ္မတဟာသူ့ရဲ့အာဏာချဲ့ထွင်ရေးအတွက် ဧပြီလပြုလုပ်မည်လူထုဆန္ဒခံယူပွဲမတိုင်ခင်ဥရောပသမဂ္ဂနှင့်တင်းမာမှုဆက်ဖြစ်နေအောင်လှုံ့ဆော်နေပါတယ်ဒီအတွက်မကြုံစဘူးအောင်နိနိနန္နာပြောဆိုမှုတွေကြောင့်တူရကီနဲ့ဥရောပဆက်ဆံရေးဟာပြန်ပြီးနလန်ထူနိုင်ပါအောင်မလားဆိုတာစိုးရိမ်စရာဖြစ်နေပါတယ် VOA သတင်းတောက်ဒိုရီယန်ဂျုန်းစ်အစ္စတန်ဘူမြို့ကသတင်းပေးပို့ထားတာကိုဥကြော်ဆန္ဒကပြောပြမှာပါရှင်
သမနာရစ်တိုင်အာဒိုဝန်ကဂျာမနီနဲ့ Netherlands တို့ကိုဖက်စစ်တွေနာဇီတွေလို့ဆွဆွဲပြီးဥရောပသမဂ္ဂနဲ့စကားဆစ်ခင်းနေပြီဖြစ်ပါတယ်။ဥရောပနိုင်ငံတွေဟာဒုတိယကမ္ဘာစစ်အတွင်းကဂျူးတွေကိုနှိကွက်ခဲ့တယ်လို့မွတ်စလင်တွေကိုနှိကွက်နေတယ်လို့သမနာအာဒိုဝန်ကဆွဆွဲပြီးဖက်စစ်ဝါဒရဲ့ဝင်ရှင်တွေဥရောပလမ်းမတွေပေါ်မှာပြေးလွှတ်နေတယ်လို့ပြောပါတယ်။တချိန်တည်းမှာပဲသူရဲ့နိုင်ငံရဲ့ဝန်ကြီးမက်ဗလုတ်ကာဗူဆာဂလူကလည်းဥရောပဟာစုခေါ်ဘာသာရေးစစ်ပွဲရဲ့စစ်မြေပြင်ဖြစ်လာနိုင်ပြီးအကျွမ်းမဲ့ပျက်စီးသွားနိုင်မယ်လို့ဆိုပါတယ်။လုပ်ငန်းခွင်တွေထဲမှာအစ္စလာမ်ခေါင်းစည်းပွားအပါအဝင်ဘာသာရေးအထိတ်မှတ်တွေကိုတချို့သောအခြေအနေမှာဝတ်ဆင်ခွင့်မရှိဘူးလို့ဥရောပလူခွင့်ရေးတရားရုံးတစ်ခုကဆုံးဖြတ်ခဲ့ပြီးတဲ့နောက်တူရကီဘက်ကဒီလိုဝေဖန်လာတာဖြစ်ပါတယ်။ Global Source Partners အဖွဲ့ရဲ့နိုင်ငံရေးအတိုင်ပင်ခံအတီလာယက်စီလာဒါကအာဒဝန်အနေနဲ့ဥရောပကိုဒီလိုတိုက်ခိုက်နေတာဟာနောက်လာဆန္ဒခိုင်ပွဲမတိုင်ခင်အမျိုးသားရေးဘာသာရေးဝါဒီတွေကိုစီယုံဖို့လိုလိုဖြစ်တယ်လို့ဆုံးသတ်ပါတယ်။ဒါဟာဥရောပတူရကီဆက်ဆံရေးအတွက်ကြီးမားတဲ့စိန်ခေါ်မှုဖြစ်လာနိုင်တယ်လို့လည်းပြောပါတယ
်။ It is the most crucial vote in his political career if the whole idea is to bolster the vote for the yes camp. They need
သူရဲ့နိုင်ငံရေးတက်တက်မှာအရေးကြီးဆုံးဆန္ဒမဲကောက်ခံမှုဖြစ်ပါတယ်။ထောက်ခံမဲရကြတဲ့ဆိုရင် EU နဲ့ဖြစ်နေတဲ့ဒီတိုက်ပွဲကို April လလယ်ပိုင်းထိဆွဲထားနိုင်အောင်နီးလန်းသစ်ရှားပါလိမ့်မယ်။ဒါမှမဟုတ်ရင်တော့တပတ်လောက်အတွင်းမှာအပြော့သွားနိုင်ပါတယ်။ဥရောပကိုဆက်လက်ပြီးတော့ကတိကောက်ဖြစ်အောင်အခုလိုစောစောကားကားပြောဆိုရတဲ့ဘာများလှုပ်လာနိုင်ဦးမှာလဲဆိုတာကျွန်တော်တကယ်မသိပါဘူး
။အခုလောလောဆယ်မှာတော့ဥရောပကိုအာဒိုဝန်တိုက်ခိုက်နေတာဟာစကားအရပဲရှိပါသေးတယ်။ Germany နဲ့ Netherlands တို့ကသူတို့နိုင်ငံတွေရောက်နေတဲ့ tax လူမျိုးတွေကိုစုဝေးပြီးတူရကီဝန်ကြီးမင်ကွန်းပြောမဲ့ကိစ္စကိုခွင့်မပြုခဲ့တဲ့အတွက်ဒီနိုင်ငံကိုတန်ခတ်အရေးယူမယ်လို့တူရကီဘက်ကချင်းချောက်ထားပေမဲ့အခုအချိန်ထိတော့ဒီကိစ္စကိုစံတမန်ရေးအရာဆောင်ရွက်မှုတစုံတရာမတွေ့ရသေးပါဘူး။သို့တော်လည်းဥရောပနဲ့ဒုက္ခသည်ဆိုင်ရာအရေးပါတဲ့ညှိနှိုင်းထားမှုကိုထိခိုက်စေနိုင်တယ်လို့ကြာသပတေးနေ့ကပဲသမ္မတအာဒူဝန်ကသတိပေးခဲ့ပါတယ်။ဥရောပရဲ့ကိုလူပေါင်းများများစွာပြောင်းရွှေ့ဝင်ရောက်လာမှုနဲ့ပတ်သက်ပြီးမနှစ်ကရရှိခဲ့တဲ့ဒီညှိနှိုင်းသဘောတူညီမှုဟာတစ်နှစ်ပြည့်မြောက်ခဲ့ပါပြီ။တူရကီပြည်ထောင်စုဆူလေမန်ဆွာလူကဥရောပရဲ့ကိုတစ်နှစ်တစ်သောင်းခွဲကြစီဒုက္ခသည်တွေပူပင်မယ်လို့ပြောနေပါတယ်။ဒါပေမဲ့သုံးသပ်သူတွေကတော့ဥရောပနဲ့ဆက်ဆံရေးပြတ်မှာဆိုလို့ဒီသဘောတူညီမှုပြည့်စုံအောင်တူရကီဘက်ကလုပ်မှာမဟုတ်ဘူးလို့ဆိုကြပါတယ်။ဒီအရေးဟာတူရကီအနေနဲ့အလျှော့အတင်းလုပ်ကစားနိုင်တဲ့အရေးကြီးကိစ္စတရားလည်းဖြစ်ပါတယ်။ El Monitor website ရဲ့နိုင်ငံရေးဆောင်မရှင် Sime Idris ကဒီဒုက္ခသည်ကိစ္စအပြည့်အယူလှုပ်ထားမှုရှိနေတဲ့အတွက်နိုင်ငံဆက်ဆံရေးပြတ်တောက်သွားစရာမရှိနိုင်ပေမဲ့နှွေးထွေးတဲ့ဆက်ဆံရေးမျိုးကိုတော့ပြန်လည်ရရှိအောင်ကြိုးစားဖို့မလွယ်တော့ဘူးလို့ဆုံးသတ်ပါတယ
် It's going to take a lot of hard diplomacy to backtrack and to put things back on track
နောက်ပြန်ဆုတ်ပြီးပုံမှန်အတိုင်းပြန်ဖြစ်အောင်လုပ်ဖို့ဆိုရင်တန်တမန်နီးအရခဲရခက်စစ်ကြိုးပမ်းရမယ်အခြေအနေပါအထူးသဖြင့်ဥရောပဘက်ကသူတို့အကျိုးစီးပွားအတွက်အခြေအနေကိုထိမ့်သိမ်းဖို့အတွက်လုပ်ရမှာပါဒါပေမဲ့အခုတော့တူရကီဆိုရနဲ့ဥရောပကြားမှာအကွဲနေပါပြီမလွယ်ကူတဲ့အခြေအနေပါပဲ
အဲ့ဒါဝန်နဲ့သူဆိုရဟာဘာပဲဖြစ်ဖြစ်ဒီဆန္ဒခံယူပွဲမှာမဲရဖို့ပဲအဓိကထားပြီးမဲနေတဲ့အတွက်ဥရောပအတွက်တော့ကြီးမားသောအခက်အခဲတွေတွေ့လာနိုင်တယ်လို့သုံးသပ်သူတွေကပြောနေရအောင်ပါခင်ဗျာ
ဥကြစန္ဒပြပြသွားတာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်မကြာခင်မှာတော့မြန်မာအပါအဝင်နိုင်ငံပေါင်း100ကျော်မှလူကုန်ကူးခံရသူပေါင်း23သန်းလောက်ရှိနေပြီးကုလသမဂ္ဂကဘလို့ဖြည့်ရှင်းဆောင်ရွက်မလဲဆိုတဲ့အကြောင်းတင်ပြထားတဲ့အမျိုးသမီးကဏ္ဍကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်မှာပါအခုဒုတိယပိုင်းနာရီဝက်မှာနနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာကတော့
ဒီချင်းဒီနေနဲ့ဒီမြောက်ပိုင်းရှမ်းပြည်နယ်ဆိုလို့ရှိရင်ဒီတရုတ်နဲ့ညီရပါတော့တရုတ်မင်းနမိတ်ချင်းဆက်နေတဲ့အခါကျတော့ဒီလူကုန်ကူးမှုကပိုပြီးတော့
ဒါကတော့မြန်မာနိုင်ငံမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေဘာကြောင့်လူကုန်ကူးခံနေရသလဲဆိုတဲ့အကြောင်းတင်ပြထားတဲ့အမျိုးသမီးကဏ္ဍကိုထုတ်နေတဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့သိပ္ပံတဲ့နင်းပညာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဒေါက်ခင်မျိုးသက်ကကောက်နှုတ်တင်ပြမှာပါရှင်
။ Burma is still on the rocky road to democracy.မြန်မာနိုင်ငံရဲ့ဒီမိုကရေစီခီးလန့်ဟာအခုထိကြမ်းတမ်းနေသေးပဲဆိုရဲဆောင်းမကိုတော့ The Hill Online မှာဆောင်းမရှင်နန်စီလင်းဘတ်ကရေးပါတယ်ဒီမိုကရေစီအတွက်ဆန်ထားရတဲ့ဒေါန်ဆန်းစုကြည်မြန်မာနိုင်ငံမှာအနာရလာတော့မျှော်လင့်ချက်တွေတိတ်ပြီးကြီးကြီးမားမားထားလာကြတာနဲ့တစ်ချိန်တည်းမှာပဲသူမဟာကြီးမားတဲ့စိန်ခေါ်မှုတွေခက်ထန်တဲ့တိုက်ပွဲတွေနဲ့ဆူဆူဝါဝါနှိမ့်ချနေတဲ့စီးပွားရေးကိုသာမကအခုထိအာဏာရှိနေစဲစစ်တပ်အာဏာပိုင်တွေနဲ့အာဏာကိုမျှဝေရင်ကြီးမားတဲ့ကန့်သတ်မှုတွေကိုပါလက်ခံခဲ့ရတယ်လို့အစချီထားတယ်လို့ဒါတွေကိုကြည့်ရင်အခုထိသူမအောင်မြင်မှုမရသေးတာဟာမဆန်းပါဘူးလို့ဆိုပါတယ်ဆိုင်ရီသူကိုရင်မြန်မာနိုင်ငံကလူမှုလူအဖွဲ့အစည်းတွေနိုင်ငံရေးသမားတွေတိုင်းဒေသလက်နက်ကိုင်အဖွဲ့ကလူတွေနဲ့တွေ့ဆုံရမှာတော့သူတို့ကဒေါန်ဆန်းစုကြည်ရဲ့လိုအပ်ချက်တွေကသူတို့ပြောတာကိုနားထောင်ပေးဖို့သူတို့နဲ့ထိတွေ့ဆက်ဆံဖို့အပြင်အခုထက်ပိုပြီးထုတ်ပြီးပြောဖို့အတွက်လိုလားနေကြတာပါတဲ့လူလူကတိုင်းပြည်ရဲ့အနေအထားကိုကို့အမြင်နဲ့ကိုနားလည်ယူရတာထက်သူမရဲ့ပြောတဲ့ဆိုတဲ့ကိုပိုပြီးကြားချင်နေကြတယ်လို့ပြည်သူတွေကလက်ရှိအနေအထားကိုဘယ်လောက်ပဲစိတ်ပြက်ပြက်သူမဟာအခုတတိသူတို့ရဲ့စံပြအဖြစ်နဲ့ရှိနေသေးပါပဲတဲ့တိုင်းရင်းသားလက်နက်ကိုင်20ဖွဲ့နဲ့နှစ်ပေါင်းရှည်ကြာတိုက်ခိုက်နေတဲ့စစ်တပ်တို့ကြားငင်းချမ်းရင်းဆွေးနွေးပွဲတွေဟာလည်းအခုတိမရေမယာရှိနေသေးဖြစ်တယ်လို့တရုတ်နယ်စပ်ကတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကပြင်းထန်ပြီးရှုပ်ထွေးနေတဲ့အပြင်ရခိုင်ပြည်နယ်ကအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နဲ့ပါဆက်ဆက်နေတဲ့ရိုဟင်ဂျာအရေးကတော့ထိတ်ဆုံးမှရောက်နေတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒေါန်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုဆက်ပြီးရှိနေတဲ့၍ငြိမ်းချမ်းစွာရှောင်လန်းနေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီခီးလန်းအောင်မြင်အောင်အမေရိကန်ပြည်ထောင်စုကကူညီခွင့်ရှိနေမယ်လို့យေတာထားပါတယ်။ China's complex role in Burma's peace process မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်ရဲ့ရှုပ်ထွေးတဲ့အခန်းကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ AIRI စာဆောင်မှာဆောင်းပါရှင် Sandy Baron ကရေးပါတယ်။အမေရိကန်ပြည်ထောင်စုရဲ့ငြိမ်းချမ်းရေးသိပ္ပံအတွက်အစီရင်ခံစာရေးသားသူတရုတ်မြန်မာရေးကျွမ်းကျင်သူယွန်ဆန်းရဲ့စာတန်းကိုကိုးကားပြီးမြန်မာနိုင်ငံရဲ့အင်းကြီးချင်းဖြစ်တဲ့တရုတ်ရဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ပတ်သက်နေတဲ့အခန်းကဏ္ဍကိုဝေဖန်ရေးသားထားတာပါ။မြန်မာနဲ့တရုတ်နှစ်နိုင်ငံကြားဆက်ဆံရေးဟာမြန်မာနိုင်ငံမှာ NLD အစိုးရတက်လာတဲ့ပထမနှစ်တွင်မှာပဲတိုးတက်လာခဲ့တာတွေ့ရတယ်လို့ဆိုပါတယ်။ယွန်ဆန်းခုလိုတုံ့တက်ခြင်းကကောင်းမွန်နေတဲ့နှစ်နိုင်ငံဆက်ဆံရေးဟာမကြသေးခင်ကမှထောင်နေချီတဲ့ဒုက္ခတွေတွေတရုတ်ဖက်ထွက်ပြေးလာစေတဲ့မြန်မာဘက်ကတိုက်ပွဲတွေဖြစ်ပွားလာခြင်းမှာတော့ပြောင်းလဲလာဖို့ရှိတယ်လို့တုံ့တက်ထားပါတယ်။ငကိုကလေးကတရုတ်ရဲ့မြန်မာပေါ်ချင့်သုံးနေတဲ့မူဝါဒဟာဗဟုအစုအကတမျိုးမြန်မာမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်တွေနဲ့လူမှုစီးပွားကူးလူဆက်ဆံမှုမပြတ်ရှိနေတဲ့တရုတ်ပချံယူနန်တွေကအာဏာပိုင်တွေကတမျိုးပုံစံကနှစ်မျိုးကွဲနေတယ်လို့ထောက်ပြပါတယ်။ဒီလိုတိုင်းရင်းသားလက်နက်ကိုင်တွေနဲ့တရုတ်တို့ရဲ့ဆက်နွယ်မှုနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းမသိရပေမဲ့တိတာရာကမြန်မာနိုင်ငံရဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးတုံ့တက်တဲ့အခါမှာဒီအချက်ကထည့်မတွက်လို့မရဘူးလို့ထောက်ပြပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့ငြိမ်းချမ်းအတွက်ပါဝင်ဖြည့်ရှင်ပေးချင်နေတဲ့တရုတ်အတွက်လက်ရှိမှာဘာအဖြစ်မှရှိဟန်မတူသေးဘူးလို့យေတာထားပါတယ်။
အခုဆက်လက်ပြီးတော့နနေခင်းအင်္ဂလိပ်စာသင်ခန်းစာဖြစ်တဲ့ American 3အင်္ဂလိပ်စာကိုဒေါ်လာလတန်းကတင်ဆက်မှာပါရှင
်ဒီနေ့မင်းတင်ပြမယ် idiom အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက C L O S E close ကကတားနီးတာCALL caller caller ဆိုတော့စကားလုံးရဲ့ဓာတ်ရိုက်ဖြေတွေကတော့ကပ်ပြီးခေါ်တာပေါ့ EDM ဆိုတဲ့တဝိုက်ဒီဘေကဒီနေရာမှာ NDA ကနေတည်တည်ကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down It was a very close call
ကျွန်တော်တို့တိတ်ကိုကံကောင်းနေအိမ်တအိမ်လုံးမီးလောင်ပြန်မကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေလက်မတင်လေးတွင်လွတ်သွားခဲ့တယ်လို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it burned down It was a very close call
အန်ဒီယန်ဤဒီကလေးလွတ်တာကိုပြောခြင်း EDM အသုံးရဘယ်လိုပြောမလဲ
Close call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပခဲ့တဲ့ EDM အသုံးပဲဖြစ်ပါလေ
VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာအပါအဝင်နိုင်ငံပေါင်း106နိုင်ငံမှာပဋိပက္ခတွေနဲ့ဆင်းရဲမွဲတေမှုကြောင့်လူကုန်ကူးခံရသူပေါင်း20တသန်းလောက်ရှိနေတဲ့အကြောင်းနဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှ match လ15ရက်နေ့ကဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ပဋိပက္ခဖြစ်ပွားရာကချင်နဲ့ရှမ်းပြည်နဲ့အစရှိတဲ့ဒေသတွေမှာအမျိုးသမီးနဲ့မိန်းကလေးတွေဘာကြောင့်လူကုန်ကူးခံနေရတယ်ဆိုတဲ့အကြောင်းကိုအမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ပြမှာပါရှင်
'Cause it only serves to make me more determined to achieve my final goal.
Women and girls in particular are targeted again and again and again. We see brutal sexual
misogyny here. Takatlele pimat tha khan ni jaya de. Pit sa lo nga ma atin atama akain khan ya. Atin atama sni ni mya de phi yong sa khan ya. Lein bai san ya ji chun phi atung cha khan ya da ri pa win. Tai yet set de lein bai san ya khong bon phyat mu dui ko ခဏကြာရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂိုတရက်စ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှမလ15ရက်နေ့ကကျင်းပခဲ့တဲ့ပဋိပက္ခဒေသတွေမှာလူကုန်ကူးမှုခေတ္တရဲ့ကျွန်းစနစ်နဲ့အတရားဓမ္မလိုအပ်ပေးခိုင်းစေမှုဟန်တာရေးကာဝေးနဲ့နှိတ်ကိုရေးဆိုင်ရာညီလာခံမှာအခုလိုပြောသွားခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်မှာမြန်မာနိုင်ငံအပါအဝင်ဆီးရီးယား၊အာဖဂန်နစ္စတန်၊လီဘီးယား၊ဆိုမာလီယားအစရှိတဲ့ပဋိပက္ခတွေရင်ဆိုင်နေရတဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း106နိုင်ငံတို့မှာလူကုန်ကူးခံရသူပေါင်း20တသန်းရှိပြီးလူကုန်ကူးမှုကနေရာဇဝတ်ဂိုင်းတွေဟာနှစ်စဉ်ဒေါ်လာဘီလီယံ150ဝန်းကျင်ရှာလို့ရခဲ့ကြတယ်လို့လေကုလသမဂ္ဂကဆိုပါတယ်။ဒီနီလာကမှာကုလသမဂ္ဂဆရာမြန်မာတမတ်ကြီးဦးဟောက်တူစွမ်းနဲ့တက်ရောက်ခဲ့ပါတယ်။မြန်မာနိုင်ငံမှာလူကုန်ကူးမှုပြဿနာကိုဖြေရှင်းနိုင်ဖို့တိုင်းရင်းနဲ့နှစ်ကိုင်းတပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားပြည်ပခါတွေအဆုံးတတ်နိုင်ဖို့လိုအပ်ကြောင်းသူကပြောခဲ့ပါတယ
် Cessation of conflict and building peace is one of the most important solution to solve the problems of human trafficking
လူကုန်ကူးမှုပြဿနာကိုဖြေရှင်းနည်းတွေနဲ့အရေးကြီးဆုံးကတော့ပြည်ပခါတွေအဆုံးတတ်ရေးနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ပဲဖြစ်ပါတယ်ဒီမိုကရေစီကျင့်သုံးနေတဲ့မြန်မာအစိုးရဟာအမျိုးသားပြည်လည်ရင်ကြားစေရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်ဖို့နိုင်ငံရဲ့အရေးကြီးတဲ့ဦးစားပေးလုပ်ငန်းတွေမှာထည့်သွင်းထားပြီးအဲ့ဒီဥတီကျဲအောင်မြင်စေဖို့လဲကျူပန်းမှုတန်တိတ်တန်ခိုင်မာပါလေ
မြန်မာနိုင်ငံနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်လို့နိုင်ငံတကာစာချုပ်တွေကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ရာဇဝတ်ဂိုင်းတွေနေဆက်ဖြတ်ကျော်ကျူးလွန်တဲ့ပြစ်မှုဆိုင်ရာစာချုပ်လူကုန်ကူးမှုတိုက်ဖျက်ရေးစာချုပ်အပြင်ရွှေပြောင်းခြေချသူတွေလူကုန်ကူးခံရမှုတိုက်ဖျက်ရေးစာချုပ်စသဖြင့်စာချုပ်တို့ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်2005ခုနှစ်မှာလူကုန်ကူးမှုတိုက်ဖျက်ရေးဥပဒေကိုအတည်ပြုခဲ့ပြီးပြောင်းလဲနေတဲ့အခြေအနေတွေနဲ့ကိုက်ညီစေဖို့ပြန်လည်ပြင်ဆင်နေကာလက်ရှိမှာ၅နှစ်စီမံချက်နဲ့လှုပ်ဆောင်နေတယ်လို့လည်းတာမကြီးကပြောခဲ့ပါတယ
် We have also taken appropriate measures to prevent potential human trafficking, slavery and labor exploitation in conflict areas.
ပြည်ပကဖြစ်ပွားဒေသတွေမှာလူကုန်ကူးမှုကျွန်ပြုမှုနဲ့လူအားကောင်းပုံဖြတ်မှုတွေကိုဟန်တားနိုင်မှုလဲလိုအပ်တဲ့ရည်ရွယ်ဆောင်ရွက်ချက်ပြည်ဖြစ်ပါတယ်အရေးယူဆောင်ရွက်မှုအစိတ်ပိုင်းအဖြစ်လူကုန်ကူးမှုအကြောင်းသတင်းဖြန့်ချိမြဝေတာတင်နှံနေပေးတာနှိုးချမှုရှိစေဖို့ဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။တိုင်းရင်းသားဘာသာတွေနဲ့လည်းစားဆောင်တွေဖြန့်ဝေခဲ့ပါတယ်။ဒါတွေကိုအစိုးရအပြင်ဒေသခံ NGO တွေနိုင်ငံတကာ NGO အဖွဲ့တွေဘာသာရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပါတယ်
။ကို ခုလိုလုံခြုံရေးကောင်စီမှလူကုန်ကူးမှုပြဿနာဖြေရှင်းဖို့မြန်မာနိုင်ငံအနေနဲ့ကြိုးပမ်းနေတဲ့အကြောင်းတမ္မာကြီးကပြောခဲ့ပေမဲ့လို့လေလက်ရှိမြန်မာနိုင်ငံမှာပဋိပက္ခဖြစ်ပွားရာဒေသတွေဖြစ်တဲ့အထူးသဖြင့်ကချင်နဲ့ရှမ်းအစရှိတဲ့ဒေသတွေမှာလူကုန်ကူးမှုအခြေအနေကဘယ်လိုရှိပါသလဲ။တိုင်းရင်းအမျိုးသမီးနဲ့မိန်းကလေးငယ်တွေဘာကြောင့်လူကုန်ကူးခံကြရတဲ့အခြေအနေကိုစိုက်ရောက်ခဲ့ပါသလဲဆိုတာကိုဆက်တင်ပြလို့ပါတယ်။မွန်းနေလီကတော့ကချင်အမျိုးသမီးအစည်းအရုံးကဖြစ်ပါတယ
်။ကချင်ပြည်နယ်နဲ့ဒီမြောက်ပိုင်းရှမ်းပြည်နယ်ဆိုလို့ရှိရင်ဒီတရုတ်နဲ့နီးရပါတော့။တရုတ်နဲ့နမိတ်ချင်းဆက်နေတဲ့အခါကျတော့ဒီလူကုန်ကူးမှုကပိုပြီးတော့လွတ်လပ်မှုဖြစ်လာတယ်။လွတ်လပ်ဆိုတော့တချို့အမိသားစုတွေမှာဆိုလို့ရှိရင်ဒီအဖေကအခုလိုနဲ့မိစ္ဆာတုံးဆွဲတယ်။တုံးဆွဲတဲ့ပုံမှာပြန်လာလို့ရှိရင်အိမ်မှာအမေကိုရိုက်နေတယ်နှိမ့်ဆက်တယ်အဲ့လိုမျိုးအခြေအနေတွေဖြစ်လာတဲ့အခါမှာဒီတမီးဖြစ်တဲ့ကလေးပေါ့နော်ဆိုလို့ရှိရင်ဒီလိုမျိုးနေ့တိုင်းဒီကိစ္စတွေကိုမြင်နေကြုံတွေ့နေရတဲ့အခါကျတော့သူ့မှာထွက်ပေါက်ချလာတယ်ချလာတဲ့ပုံမှာတခြားနိုင်ငံမှာသူကအလို့ရှာဖို့အတွက်သူချိုးစားလာတယ်အဲ့ဒီပုံမှာပဲအခွင့်ကောင်းယူပြီးတော့ပေါ့နော်အဲ့လိုမျိုးဟိုရောင်းစားတဲ့အခြေအနေပေါ့နော်ဒီအဲ့လိုမျိုးဖြစ်နေတဲ့ဒီမျိုးတမီးငယ်လေးတွေကိုရောင်းစားတာတွေအဲ့လိုမျိုးအခြေအနေလည်းရှိတယ်ပြုလို့ရှိရင်တချို့မိသားစုတွေဆိုလို့ရှိရင်ဒီအဲဘယ်လိုပြောဒီမိုးရဆွာတောက်တုံးချင်းအဖြစ်ညာတော့အဖြစ်ဒီပတ်စံပဲမြင်လာတာပေါ့နော်ပတ်စံပဲရချင်လာတဲ့အခါကျတော့အဲဒီခြားနိုင်ငံကဒီညာတော့အဖြစ်ဒီပြုတ်ဖက်ကပေါ့နော်အဲကွန်ဖိုးတွေပေးပတ်စံညာညာပေးပြီးတော့လာတောင်းရမ်းပြီဆိုလို့ရှိရင်ဘာမှစုံစမ်းတာမရှိဘဲနဲ့ဒီကိုယ့်ရဲ့တမီးတွေကိုအဲလွတ်လွတ်လပ်လပ်နဲ့ပေါ့နော်ဒီရှော့ရှော့ရှူရှူနဲ့အဲပစံမျက်နှာကြောင့်ဒီလိုမျိုးပေးစားတဲ့ရှိတယ်အဲ့လိုမျိုးပေးစားကတခြားနိုင်ငံရောက်သွားတဲ့အခါကျတော့အဆက်အသွယ်မရတော့တဲ့အခြေအနေပေါ့နော်ပျောက်နေတဲ့အခြေအနေပေါ့နော်တခြားနိုင်ငံမှာပြန်ပြီးတော့ရောင်းစားခံရတဲ့အခြေအနေပေါ့နော်ဒီလိုမျိုးကဒီလူကုန်ကူးမှုအခြေအဆက်တွေကလည်းအများကြီးရှိနေတော့ပေါ့နော်ဒါတွေကလည်းဒီမြင့်ဆေးဝါးစေတနာလေးကြောင့်အဲတချို့မျိုးသမီးတွေကထွက်ပေါက်ချလာတယ်တချို့မျိုးသမီးတွေဟာဆိုလို့ရှိရင်မြင့်ဆေးဝါးတောက်တုံးတဲ့အဖေတွေနေဆက်တယ်ရိုက်နေတယ်ပြီးလို့ရှင်အိမ်မှာမနေချင်တဲ့ခါကျတော့ထွက်ပြေးတယ်အဲ့လိုမျိုးခြေလေးပေါ့နော်အဲ့ဒီခြေလေးပုံမှန်ဒီလူကိုတုံးလို့ကပေါ်ပြီးတော့ဖြစ်တယ်ပါ
ကရှင်တိုင်းရင်သူမေရီတောင်ကတော့2017မှာမြန်မာစစ်တပ်နဲ့ KIA ကြားတိုက်ခိုက်မှုတွေစတင်ဖြစ်ပွားပြီးနောက်မန်စီမိုးမောက်ပြည်နယ်တွင်ရှိအိုးအိမ်မဲ့ဖြစ်ကြတဲ့ဒုက္ခသည်တောင်းကြော်ကိုလူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့ဖြစ်တဲ့လူမှုလင်းလို့အဓိပ္ပာယ်ရတဲ့ကချင်လူမှုအခြေပြုအဖွဲ့ကဖြစ်ပါတယ်သူကပဋိပက္ခကြောင့်ဒုက္ခရောက်ပြီးလူကုန်ကူးခံရတဲ့ကချင်အမျိုးသမီးတွေရဲ့ဘဝကိုအခုလိုပြောပြခဲ့ပါတယ်
။မတော်ငြိမ်းဆိုပြောလို့ဒီစစ်ကြောင့်မလို့ပေါ့ကချင်ပြည်နယ်နဲ့ဆန်းပြည်နယ်မှာဆိုရင်စုစုပေါင်းဒုက္ခရောက်တဲ့အဲဒီ IDP တွေအားလုံးကဒီဒေသကအထက်ပြေးတုံးဆောင်နေတဲ့အားလုံးကတသိန်းနဲ့တောင်းပေါင်းနေစီရယ်။အခုကအချိန်မျိုးပြောပြလို့လွန်ခဲ့တဲ့2015စက်တင်ဘာမှာပဲကျမတို့က၄နှစ်ပြည့်ပြီးမှ IDP ရဲ့အခြေအနေကိုကျမတို့လေ့လာဆန်းစစ်မှုတဲ့ကျမတို့လုတ်ခဲ့ပေါ့အဲ့ခါမှာအခုကပြောရမယ်ဆိုရင်ကျမတို့ဟိုဒီဒုက္ခတွေအားလုံးအတွက်နိုင်ငံတကာဒီသားချင်းစာနာပံ့ပိုးမှုအကူအညီကတော်တော်ရော့နေတာကိုကျွန်တော်တွေ့ရတယ်ဒီလူပေါင်းတသိန်းကျော်ဟာဆိုရှင်9နှစ်ကျော်ကြက်မှနေပြီဖြစ်တဲ့အတွက်သူတို့ရဲ့နေရက်ကိုဘယ်လို့မှပြန်လို့မရဘူးနေဆိုင်ရေးရတာမရနိုင်တွေ့တကယ်ကိုစစ်မှန်တဲ့ညစ်ဆရာပြီးတကယ်ကိုသူတို့ပြန်ခုရမယ်ဆိုချင်ပြန်မယ်လို့ဖြစ်တယ်9နှစ်ကျင်းမှဆိုရင်အချိန်လေးတိဒီ IDP မှာမျက်နှာဆုံးဆုံးမှုလို့ပြောရမလားတော်တော်လေးမျက်နှာတဲ့အပိုင်းလေးကျွန်တော်ပြောရတယ်။ကျောင်းအခုချိန်မှာကျွန်မအမြဲတမ်းဒီဒုက္ခတဲ့ဆန်းကိုကျွန်မအမြဲတမ်းတွားတယ်။မိခင်တွေနဲ့လည်းစကားပြောတယ်ပေါ့လေနော်။အတက်အရန်ကြီးရဲ့အမျိုးသမီးဆိုရင်တို့ trauma ထိနေပြီပေါ့။ကျွန်တော်တို့ဒီတိုင်းတိုင်းကအမြဲတမ်းတောင်းပေါ်မှာနေရဆိုပေမဲ့အမြဲတမ်းကိုယ့်ရဲ့လှုပ်အားနဲ့ကိုယ်နေပြီးစားရကိုယ့်အိမ်မှာကိုယ့်ဟာကိုယ်အမြဲတမ်း manage လုပ်နေရလို့ပါ။ဒီလိုမျိုးအချင်းအချက်ထဲမှာနေရထိုင်တာကအစဒီ၁၀ပေပတ်လဲ၁၂ပေပတ်လဲအခန်းထဲမှာမိခင်မိဘရောသမက်ရောချွေးမရောသားသမီးရောအကုန်လုံးဒီလိုစုပြီးနေရတယ်ဆိုရင်တို့ရဲ့ privacy ဒါကအမျိုးသမီးတွေတဲ့ကောအရန်ကိုဒါစိတ်ကြီးခိုက်စရာဖြစ်တယ်ပေါ့နော်ဒီလိုမှချုပ်ချုပ်ထောပါရတယ်ကျမတို့ camp ထဲမှာဒီ9နှစ်တာအရဆိုရင်ကျမတို့ကြည့်မယ်ဆိုရင်အမျိုးသမီးငယ်လေးတွေသူ့အမျိုးသမီးငယ်ဆက်ကျော်တက်လေးပဲဖြစ်လာတယ်ဆိုရဲကလေးတွေက camp နေအားလုံးကလည်းတိရုပ်ပြည်နဲ့နီးတဲ့အခါကျတော့ဒီလိုအခြေအနေတစ်ခုမှာတို့ကဘာပဲပြောတို့ရဲ့အဲဒီလွတ်လပ်မှုတစ်ခုအနေနဲ့တော့လောက်ကောင်းစိတ်ထွက်ပေါက်ခုနေနဲ့တော့လောက်ကောင်းတချို့ဆိုအတက်ငယ်ရွယ်နဲ့အိမ်ထောင်ပြီးသွားတဲ့ဟာမျိုးလေး ဆိုဆိုရင်အိမ်မှာနေမယ်ဆိုခဏပြောတဲ့အဟာကိုဆက်ပြီးကျမနည်းနည်းနေအောင်ပြေးပေါ့ဒီလိုဆက်ပြီးဆက်နေပြီးခမမိသားစု10ယောက်ရှိနေအားလုံးကချက်ချက်တိတ်တိတ်နေရတဲ့အခါမှာမိသားစုကိုထောက်ပံ့ဖို့ဆိုရတဲ့ဟာမျိုးစိတ်နဲ့ပြုတ်ပြီးတော့အလုတ်လုတ်သွားချတဲ့အမျိုးသမီးဟာဆိုရင်ရောင်းစားခံရတာမျိုးဖြစ်လာတဲ့ကိုတက်လုတ်တဲ့အတိုင်းဒါဘုံမင်းကိုမရတဲ့ဟာမျိုးလေးတွေပေါ့နေနော
်မြန်မာနိုင်ငံဟာအမေရိကန်နိုင်ငံကြားရေးဌာနရဲ့နှစ်စဉ်ထုတ်ပြန်တဲ့လူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာလူကုန်ကူးမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်ရွက်မှုအ ਨੇ ဆုံးဖြစ်တဲ့အနိုင်ဆုံးအဆင့်သုံးမှာတတ်မှတ်ခံခဲ့ရတဲ့နှစ်အတော်များများရှိခဲ့ပြီးဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြေသူများကန္တာကိုနှီးကုန်းချစ်ဝတ်ပါတယ်ရှင
်အခုဆက်လက်ပြီးတော့ဒေါက်ခင်မြတ်သက်ရဲ့သိပ္ပံနဲ့နှီးပညာကန္တာကိုနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံမှာအဖိုးတန်တွင်းထွက်တွေဖြစ်တဲ့ဗရမယာနီလာနဲ့ကျောက်စိမ့်တွေလောက်တန်ဖိုးသိပ်မကြီးပေမဲ့ကျောက်မြက်တန်ဝင်တွင်းထွက်တွေဖြစ်တဲ့အညံပန်းအပါဝင် semi precious အမျိုးအစားတွေနဲ့ precious stones ဖြစ်တဲ့စိမ့်တွင်းထွက်တွေအကြောင်းဒီတစ်ပတ်မှာပြောပြပေးပါရှင်မြန်မာနိုင်ငံမှာထိတ်တန့်ရတနာတွေဖြစ်တဲ့ဗရမယာနီလာနဲ့ကျောက်စိမ့်တွေထွက်နေတာမို့မြမကြောက်မြက်တွေအကြောင်းပြောရင်စိန်ကိုထဲ့ပြီးပြောလို့မရှိကြတယ်လို့မြမနိုင်ငံမှာစိန်ပါထွက်တယ်ဆိုတာကိုသိမသိကြပါဘူးမြမနိုင်ငံမှာစိန်ထွက်တဲ့ပင်မတိုက်တွေမတွေ့ရပေမဲ့ပင်မတိုက်ကနေတိုက်စားတည်ဆောင်ပြီးပို့ချတဲ့တဆင့်ကန်တိုက်တွေကနေရတယ်လို့ကြောက်မြက်ပညာရှင်ဦးတင်ကျော်တန်းကပြောပါတယ
်တကယ်တော့ပြောမယ်ဆိုရင်စိန်က600 900လောက်တွေ့ပါတယ်အထင်ရှားဆုံးပြောမယ်ဆိုရင်တော့မိုးမိတ်ဒီသားပေါ့နော်မိုးမိတ်ရဲ့နောက်ဖက်ပေါ့အဲစိန်မိုင်လောက်กว่าအဲဒီသားမှာစာပြီးထွက်တာပါအဲတော့မိုးမိတ်ဟာစိန်နဲ့ပတ်သက်ပြီးတော့အရေးကြီးတဲ့ဒီသားတစ်ခုဖြစ်တယ်နောက်တစ်ခုကတော့ကျွန်တော်တို့တဝဲကြောင်မဲတောင်ဆဲဒီသားမှာလည်းထွက်ပါတယ်နောက်တစ်ခုကတရင်းသာကြီးတိုင်းပေါ့နော်တရင်းသာကြီးမြို့လေးနဲ့စိန်မိုင်ကျော်လောက်ဝေးတဲ့တိန်တော်ဆိုတဲ့မိုင်တိန်တော်ဒီသားပေါ့အဲ့မှာကြောင်မီးသွေးတွင်းနေပါလိမ့်ရှိတယ်ပေါ့အဲ့ဒီတိန်တော်ကလည်းထွက်ပါတယ်နောက်တစ်ခုတောင်ကိုအရှိပဲထန်းရီမျိုးနယ်မှာလည်းထွက်ပါတယ်။နောက်ခုနပြောတဲ့ဗရမားတွေပါတွေ့ရဲ့ကချင်ပြည်နယ်ကတနိုင်းမှာလည်းထွက်ပါတယ်။နောက် information တွေကျွန်တော်ရထားတာတော့ဥမာလေးရွှေဟူဒေသပေါ့အဲ့နားမှာလည်းထွက်တယ်ခင်ဗျာ။အဲ့တော့ကျွန်တော်အဲ့ဒေသအားလုံးကစိန်အရင်းတုံးနေမြင်မှုရယ်သူတို့တခုတော့ရှိပါတယ်။ကျွန်တော်ကပင်မတိုက်ကနေထွက်တာတော့မဟုတ်ဘူး။ primary deposit လို့ခေါ်တယ်။ပင်မတိုက်ဘယ်နားမှာရှိရမရှိဘူးဆိုတာလည်းမသိဘူးမရှိဘူးလို့တော့အများစုကယုံကြည်တယ်ဗမာပြည်ရဲ့ဘူမိဗေဒအခြေအနေရဆိုအဲ့လိုမျိုးမရှိဘူးလို့ယုံကြည်တယ်ဥတွေ့တာတွေကတဆင့်ငန်တိုက်ပေါ့နော်မူလဟာရီတိုက်စားပြီးတော့တဲဆောင်လာပြီးတော့အနေကြကြောက်တယ်မှာပူချတဲ့ဟာပေါ့နော်အဲ့တော့တွေ့တာကတော့သူကပြောမယ်ဆိုရင်တော့တွေ့တယ်သို့တော့စနစ်တကျမိုင်းအကြီးကြီးတူးလောက်အောင်တော့ရာခိုင်နှုန်းမများဘူးအဲ့တွေ့တဲ့စိန်တွေကလည်းများသောအားဖြင့် gem quality ဖြစ်ပါတယ်။ကြောင်မြေတန်းဝင်တဲ့စိန်တွေဖြစ်ပါတယ်။အဲကျွန်တော်တို့ information ချားဦးတာတော့လေ7 class 15 class လောက်အထိအရွယ် size ကိုတွေ့ရတယ်လို့ပြောတန်ချားပါတယ်။ကျွန်တော်တို့မမြင်ဘူးလိုက်ဘူး။ကျွန်တော်မြင်မှုတာတော့5 class ပေါ့4 carat 5 carat ပေါ့နော်။အဲ့လောက်အရွယ် size စိန်အရင်တုန်းတွေပါမြင်မှုပါတယ်။ဒါပမာပြီမှာထွက်တဲ့စိန်တွေပါ
။ဆက်စိန်ရဲ့အယောင်နဲ့နည်းနည်းပြောပြပေးပါဆရာ။ဘာအယောင်တွေတွေ့ရပါလဲ
။အယောင်ကလေစိန်ရတော့များသောအားဖြင့်တော့အဝါကနည်းနည်းလေးငွေ့ငွေ့လေးတန်းလေးရှိပါတယ်။အဲ့တော့ကျွန်တော်တွေ့ဦးတာတော့အဝါငွေ့ငွေ့တန်းတဲ့စိန်ကြီးများပါတယ်။သို့တော့တွေးပြီးလိုက်လို့ရှင်တော့နည်းနည်းလေးအယောင်ဖြော့သွားတယ်။ဟိုငကူအရင်တဲ့စိုင်းနည်းနည်းလေးပူဖြော့တယ်။အဲ့လိုမျိုးတွေ့ဦးပါတယ်။အရင်တည်းကလေးတွေ့ဦးတယ်မိုးမိတ်ကစိန်ကြီးလည်းတွေ့ဦးတယ်။ကျွန်တော်တိန်းတော်ကစိန်ကြီးလည်းတွေ့ဦးတယ်။အဲ့လိုတန်းတိုင်းစိန်လည်းတွေ့ဦးတယ်။တောင်ဦးအီစကစိန်ကြီးလည်းကျွန်တော်တွေ့ဦးပါတယ်။မဆိုးပါဘူး။ဟိုကြောင်မြတ်တန်းဝင်စိန်ကြီးဖြစ်ပါတယ်။
Now semi precious လို့ခေါ်တဲ့နည်းနည်းအလဲလက်တန်းတန်ဖိုးလေးရှိတဲ့ကြောက်မြေရတနာကြီးနည်းနည်းပြောပြပေးပါဆင
်အများကြီးထွက်ပါတယ်အများကြီးထွက်တယ်ဆိုတာအတိအကျတော့ဘိုးကုတ်မှာပါဘိုးကုတ်ဒေသလည်းအင်မတန်ထူးခြားတယ်ပြောမယ်ဆိုရင်နိုင်ငံနဲ့ရှင်ပြီးပြောမယ်ဆိုဒေသ area ချင်းပါတယ်သို့တော့ area ချင်းချင်းလေးမှာခုနလိုကြောက်မြေတော်တော်ကိုစုံစုံလင်လင်ထွက်တာအဲ့ဒါထူးခြားပါတယ်အလားတူအဲ့လိုမျိုးတွေ့ရနေတာတိတိလင်္ကာပါကျွန်တော်နဲ့တိတိလင်္ကာနဲ့အဲ့ဒါပုံစံတူပါတယ်တိတိလင်္ကာမှာလည်းအဲ့လိုအလားတူနေရာရှိပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဗရမားနီလာပြင်တခြားအရေးကြီးတယ်ပေါ့နော်ဆိုလိုတာခုနပြောတဲ့ semi precious stone ပေါ့ဗရမားနီလာတော့တန်ဖိုးမကြီးတော့လေတန်ဖိုးရှိတော့ကြောက်ပေါ့အဲ့ဒါတွေကဥပမာဆိုရဆိုကျွန်တော်အင်္ဂလိပ်ကို spinel လို့ခေါ်တယ်ပမာလို့တော့အညံ့လို့ခေါ်ပါတယ်ဒါပေမဲ့ပမာလို့နာမည်အညံ့ကလည်းလေတကယ်ကမပေးတိုက်မရတိုက်ပဲနဲ့ရထားတဲ့နာမည်ပါသူကဗရမားနဲ့ရှင်လိုက်တဲ့အခါမှာနည်းနည်းလေး ပျော်တယ်ဘယ်များလောက်မလှလို့အညံ့ဆိုတဲ့နာမည်ကိုပေးထားတာအဲ့တော့အညံ့လို့ခေါ်တဲ့စပင်နယ်လည်းရှိတယ်ဥရောင်လို့ခေါ်တဲ့ဂါနက်ရှိတယ်ပျောင်းကောင်းစိမ့်လို့ခေါ်တဲ့ဖယ်ရီဒော့ရှိတယ်မြအပြာလို့ခေါ်တဲ့အကွာမရင်းပေါ့နော်အဲ့ဒါကြီးရှိတယ်နောက်ပြီးတလင်းအမျိုးမျိုးရှိပါတယ်နောက်ဒီပြင်တွင်းတွက်ပြီးအရင်နဲ့ဆိုလို့ရှိရင်နည်းနည်းရှားပါတဲ့တွင်းတွက်တွေပါရှိပါတယ်ရှားလေရှားပါတယ်လှလေလှတယ်တွင်တွက်တွေပါမိုးကုတ်မှာအများကြီးထွက်ပါတယ်ပြောမယ်ဆိုကျွန်တော်ခုနပြောတဲ့အတိုင်းပဲကြောင်မြအားလုံးနီးပါမိုးကုတ်မှာထွက်ပါတယ်ခုနညတော့မထွက်ဘူးပေါ့နော်နောက်တခါမိုးကုတ်မှာတော့ကြောက်စင်းတော့မထွက်ဘူးနောက်မိုးကုတ်မှာမိုးညင်းနီလာလို့ခေါ်တဲ့ခြံလိုက်ပေါ့အဲ့ဒါတော့မထွက်ဘူးခြံနဲ့ကြောင်မြအားလုံးနီးပါမိုးကုတ်မှာရှိရဲ့လို့ကျွန်တော်ဆိုလို့ရပါတယ
်အခုလို့မြမပြီးမှစိမ့်နဲ့ဗရမားနီလာကြောက်စင်းတွေလို့အဖိုးတန်ကြောက်တွေကိုရောသူတို့လောက်ဈေးသိမ့်မမြင်ပေမဲ့ကြောက်မြက်တန်းဝင်တဲ့ semi precious တွေကိုပါအများပြားတွေ့ရတာပါဒီကြောက်မြက်အများစုကိုမိုးကုတ်မိုးမိတ်ဒေသတွေနဲ့ကချင်ပြည်နယ်တွေမှာတွေ့ရတာဖြစ်ပေမဲ့တခြားဒေသတွေမှာလည်းတွေ့နိုင်ပါတယ်ဘယ်နေရာတွေမှာပါလဲ
ဥပမာဆိုတော့ကျွန်တော်ပြောမယ်ဆိုရင်လူများတည်တဲ့မှာကုမဲပေါ့နော်ဟိုမြစ်သားတို့ကုမဲအရှိတ်ဘက်ကတောင်ပိုင်းမှာဆိုရင်ကျွန်တော်ခုနပြောတဲ့ Aquamarine လို့ခေါ်တဲ့ညပြာတွေထွက်ပါတယ်။နောက်ခုနောက်ပိုင်းတွေ့ရှိချက်တွေကတရင်ပြည်နယ်မှာလည်းခရမ်းဆွဲလို့ခေါ်တဲ့ Amethyst တွေတော်တော်များများထွက်ပါတယ်။အလားတူပဲ Iolite လို့ခေါ်တဲ့ညနီလာရင်းနီလာအဲ့တွင်တွက်တွေလည်းထွက်တယ်။ခုနပြောတဲ့ညပြာ Aquamarine ကိုလည်းတရင်ပြည်နယ်မှာထွက်တာကိုကျွန်တော်တွေ့ရှိပါတယ်။အလားတူပဲအညံ့စပင်နယ်လည်းကင်ပီနယ်မှာထွက်တယ်ဂန်းနဲ့ဥရောင်တွေလည်းကင်ပီနယ်မှာထွက်ပါတယ်နောက်တစ်ခုကတချို့ဂန်းနဲ့အစိမ်းရောက်ရှိတဲ့ဂန်းနဲ့တရားကျွန်တော်ပူတာဟိုဘက်မှာလည်းထွက်ပါတယ
်ဟုတ်ကဲ့မြန်မာပြည်ရဲ့အနေအထားနဲ့ကြည့်မယ်ဆိုလို့ရှင်မြန်မာပြည်အလဲပိုင်းနဲ့ဒီအနောက်တကြောဟိုရခိုင်ပြည်နယ်တို့ဘာလို့မှာတော့ချင်းပြည်နယ်တို့ဘာလို့မရှိပေါ့နော်ကျန်တဲ့အခြေပဲနဲ့မြောက်ဘက်တွေမှာလည်းရှိတယ်ပေါ့
ရခိုင်ပြည်နယ်တို့ဘာလို့မှာတော့ရခိုင်ပြည်နယ်မှာတော့ကျွန်တော်တို့အဲ့လိုတာမိုးကြီးတဲ့ကြောင့်ပြတူတဲ့ information မရှိပါဘူးနောက်အဲ့လိုပဲပုံမှန်ပြည်အလဲပိုင်းမှာဆိုရင်တော့ကြေရန်ကြတော့တာမိုးကြီးတဲ့ကြောင့်မရှိဘူးကြောင်မြအနေနဲ့ဆိုဒါပေမဲ့ဘာတွေ့နိုင်လဲဆိုတလင်းမျိုးဝဲတချို့တွေ့နိုင်မယ်နောက်တစ်ခါကျွန်တော်ခုနပြောတဲ့ opal ပေါ့နော် opal တွေ့နိုင်တယ်ဒါပေမဲ့အဲ့ opal ကလည်းကြောင်မြတန်းဝင်တော့မဟုတ်ဘူးအဲ့ဒါမျိုးတော့တွေ့နိုင်ပါတယ်တွေ့တဲ့ information လည်းရပါတယ
် GSC ကြောင်မြတန်းတန်းကြောင့်ကကြောင်မြပညာရှင်ဦးတင်ကျော်တန်းပါနောက်တစ်ပတ်မှာတော့အဖိုးရန်ကြောင်မြတန်းဝင်ကြောက်တွေရဲ့အယောင်အသွေးတွေအကြောင်းကိုပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။ဒေါက်ကင်မြတ်သက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုတောက်ကြနေညပိုင်းအစီအစဉ်မှာလည်းအပတ်စဉ်ထုတ်လင်းနေပါရရှင်။ VOE မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုနားဆင်နေကြတဲ့အတွက်ကျေးဇူးအထူးပါ။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်တာရှင်များခင်ဗျာ။ကျူးပါပြည်သူတွေအနေနဲ့ရာအူကက်စထရိုအုပ်ချုပ်မှုလက်အောက်မှာစိုးရင်စရာကောင်းတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ပြီးတော့ခံစားနေကြဆဲဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်လိုက်တဲ့လူခွင့်ရေးမှတ်တမ်းအရအဓိကကျတဲ့လူခွင့်ရေးချိုးဖောက်မှုတွေထဲမှာနိုင်ငံသားတွေကိုအစိုးရကချိန်ချောက်တဲ့နီလန်းကိုတိလက်ရောက်ပြုမှုဆက်ဆံတာအကြမ်းဖက်တဲ့အတိုက်ခံလှုပ်ရှားမှုတွေကိုအစိုးရကစီယုံတင်းတွင်းထားတဲ့တံပြန်ဆန့်ကျင်ဘက်အုပ်စုနဲ့အကြမ်းဖက်ဖြိုခွင်းတာလူလက်စွာထုတ်ဖော်ပြောဆိုသူတွေစုယုံသူတွေကိုဖမ်းဆီးရာအဆရှိတဲ့နီးလန်းတွေအုံပြုပြီးတော့ပြည်သူတွေအနေနဲ့သူတို့အစိုးရကိုအကျဉ်းချုပ်ပြီးတော့ရွေးချယ်အောင်ပြုလုပ်နေပါတယ်။နောက်ထပ်အုံပြုနေတဲ့မတရားနှိပ်စက်ညှဉ်းပန်းမှုနီးလန်းတွေကတော့အကျဉ်းထောင်တွေရဲ့အခြေအနေတွေဆိုးရွားခြင်းစစ်ကြိတ်ထင်တယ်လို့တရားစွဲဆိုခြင်းမျှတတဲ့တရားစီရင်ခွင့်မပေးခြင်းခီးတော်လာခင်ကန့်တတ်ခြင်းအဆရှိတာတွေဖြစ်ပါတယ်လွတ်လပ်စွာနိုင်ငံရေးလှုပ်ရှားမှုတနည်းအားဖြင့်လွတ်လပ်စွာစုဝေးမှုပြုလုပ်တာကိုဟန်တားတဲ့အနေနဲ့ရဲတပ်ဖွဲ့နဲ့လူညိုရေးတပ်ဖွဲ့တွေကအကြမ်းဖက်ဖမ်းဆီးတာတွေခိတ္တထိန်းသိမ်းတာတွေပြုလုပ်နေစေရှိပါတယ်တခါတလေနိုင်အတန်းကြအောင်ဖမ်းဆီးထားတတ်တယ်လို့တခါတည်းမှာရဲအတန်းကြအထိဖမ်းဆီးချုံနှောင်ထားမှုတွေပြုလုပ်နေပါတယ်တီးကြလွတ်လပ်ပြီးတော့အစိုးရနဲ့မပတ်သက်တဲ့ကျူဘာလူခွင့်ရေးနဲ့ပြန်လည်ရင်ကြားစီရေးကော်မရှင်ကကောက်ယူထားတဲ့စစ်တမ်းတွေအရ2016ခုနှစ်အတွင်းဖမ်းဆီးခံရသူဥယျာဉ် 9,940 ဦးရှိပြီး2015ခုနှစ်အတွင်းမှာတော့ 8,616 ဦးရှိခဲ့ပါတယ်။ Damas Di Blanco ကို The Lady in White အဖွဲ့နဲ့ပူးပေါင်းထားတဲ့ Toto Machamos လှုပ်ရှားမှုအဖွဲ့ဝင်တွေကဆန္ဒပြမှုကိုဟန်တားတဲ့အနေနဲ့ဖမ်းဆီးခံရတဲ့အဖွဲ့ဝင်တွေရဲ့စည်းရင်းကိုအပတ်စဉ်ထုတ်ပြန်ပါတယ်။ အကြီးဆုံးအတိုက်ခံအဖွဲ့ဖြစ်တဲ့ Patriotic Union ကျူးပါကလည်းကာလာတူဖမ်းဆီးထိန်းသိမ်းခံရသူတွေအရေအတွက်တိုးပွားလာနေတယ်လို့သတင်းထုတ်ပြန်ပါတယ်။အစိုးရပေါ်ငြင်းကြမ်းစွာဝေဖန်ပြစ်တင်ပြောဆိုသူတွေပေါ်ရေရှည်အကျဉ်းချတာမျိုးလည်းဖြစ်တောင်ဖြစ်ခဲရှိနေစေပါ2016ခုနှစ်ဒီဇင်ဘာလအတွင်းနိုင်ငံအနှံ့မှာငြင်းကြမ်းစွာစုဝေးဆန္ဒပြမှုကြောင့်ဖမ်းဆီးပြီးတော့တလကျော်အကျဉ်းချခံခဲ့ရသူနိုင်ငံရေးအကျဉ်းသား46ဦးရှိခဲ့တဲ့အကြောင်း Patriotic Union ကျူးပါအဖွဲ့ကထုတ်ပြန်ပါတယ်။ကျူးပါအစိုးရဟာလူတဦးချင်းစီရဲ့လွတ်လပ်စွာထိတွေ့ဆက်ဆံမှုကိုကြားဖြတ်ဝင်ရောက်ပြီးတော့စောင့်ကြည့်တာမျိုးတွေလှုပ်ဆောင်နေတယ်လို့ပုဂ္ဂလိကဆက်သွယ်ရေးကိုလည်းစဉ်းစားဖြတ်တောက်တာမျိုးတွေပြုလုပ်နေပါတယ်။အစိုးရဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တရင်လွတ်လပ်ခွင့်အစရှိတာတွေကိုလေးစားလိုက်နာမှုမရှိတယ်လို့အင်တာနက်အသုံးပြုမှုမီဒီယာဖြန့်ချီထုတ်ဝေမှုအသိပညာရပိုင်းဆိုင်ရာလွတ်လပ်ခွင့်အစရှိတာတွေကိုတားမြစ်ကန့်သတ်ထိန်းချုပ်ထားတယ်လို့မှတ်ပုံတင်ထားခြင်းမရှိတဲ့ဘာသာရေးအဖွဲ့အစည်းတွေရဲ့စုဝေးဆောင်ရွက်ခွင့်ကိုလည်းတားမြစ်ထားပါတယ်။ကျူးပါအစိုးရဟာလွတ်လပ်တဲ့ဒုအခွင့်အရေးအဖွဲ့အစည်းတွေအပေါ်အတိမတ်မပြုသလိုအဲ့ဒီအဖွဲ့အစည်းတွေအနေနဲ့တရားဝင်ဆောင်ရွက်ခွင့်ပြုဖို့ကိုလည်းငြင်းပယ်ထားပါတယ်။လွတ်လပ်တဲ့အလုသမားတမကဖွဲ့စည်းခွင့်ပြုဖို့ကိုအစိုးရကဆက်လက်ပြီးတော့ဟန်တာထားပါတယ်။ခေါင်းဆောင်ပိုင်းရဲ့ညွှန်ကြားချက်အတိုင်းအစိုးရအရာရှိတွေဟာလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်နေကြပြီးအဲ့ဒီလိုလိုက်နာလှုပ်ဆောင်သူတွေအနေနဲ့အရေးယူအပြစ်ပေးမှုကနေကင်းလွတ်ခွင့်ရရှိနေပါတယ်။လူခွင့်ရေးနဲ့ပတ်သက်လာရင်ကျွန်ုပ်တို့ရဲ့စံတမ်းမိုးထားမှုဟာကျွန်ုပ်တို့ရဲ့အကျိုးစီးပွားပဲဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောပါတယ်။အခုလိုလူခွင့်ရေးပတ်တန်းတွေထုတ်ပြန်ရခြင်းကကျူးပါနိုင်ငံအပါအဝင်ကမ္ဘာအနှံ့မှာနေထိုင်ကြသူအားလုံးရဲ့လွတ်လပ်ခွင့်ဒီမိုကရေစီနဲ့လူခွင့်ရေးပေါ်တာဝန်ယူမယ်ဆိုတဲ့ကျွန်ုပ်တို့ရဲ့တန်ဋိဌာန်ကိုမိမောင်းထိုးပြသလိုက်တာလည်းဖြစ်တယ်လို့ဝင်းကြီးတီလာဆင်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
။ရေကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအတည်ပြုပါရစေရှင်။စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်နေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့သတင်းချင်းကြုပ်ကိုကြီးညာဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။ American သမ္မတ Donald Trump နဲ့ Germany ဝန်ကြီးချုပ် Angela Merkel တို့ဟာတောက်ကြံတဲ့ Washington DC သမ္မတအိမ်ဖြူမှာတွေ့ဆုံခဲ့ကြပါတယ်။ Syria ဒုက္ခသည်ထောင်ပေါင်းများစွာနိုင်ငံတွင်းအဝင်ခံပြီးသူ့ Germany နိုင်ငံဖြတ်စည်းသူဖြစ်ဝန်ကြီးချုပ် Merkel ကိုသမ္မတ Trump ဆွဆွဲခဲ့ပြီးလက်အနေငယ်ကြမ်းမှဖြစ်လို့တဲ့ဒီတွေ့ဆုံပွဲကနေခေါင်းဆောင်နှုတ်ဦးချာ NATO ဖွဲ့နဲ့ပတ်သက်ပြီးသဘောထားကွာမှုတိတ်မကြီးစေဖို့စ조사မှုအပြင်ကမ္ဘာကုန်သွယ်ရေးဆိုင်နဲ့တခြားကိစ္စရပ်တွေကိုဆွေးနွေးကြတာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာကြီးညာချက်နဲ့ပတ်သက်ပြီးရုရှားနဲ့တရုတ်နိုင်ငံတွေကကန့်ကွက်လိုက်ပါတယ်။အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီကရခိုင်ပြည်နယ်ရဲ့2016အောက်တိုဘာအကြမ်းဖက်မှုဖြစ်ပွားခဲ့တဲ့နောက်ပိုင်းစစ်တပ်နယ်မြေရှင်းလင်းရေးလှုပ်ဆောင်မှုနဲ့ပတ်သက်တဲ့အခြေအနေတွေကိုတောက်ကြံတွေကဆွေးနွေးခဲ့တာဖြစ်ပါတယ်။တိုတောင်းတဲ့ကြီးညာချက်မူကြမ်းထဲမှာမြန်မာနိုင်ငံတချို့ဒေသတွေမှာတိုက်ပွဲတွေထပ်မံဖြစ်ပွားနေတာအတွက်စိုးရင်စိတ်ပူကြောင်းဖော်ပြထားပါတယ်။အမေရိကန်နဲ့မြန်မာဆက်ဆံရေးမှာလူခွင့်အကောက်အွယ်ပေးကိစ္စကိုဦးစားပေးတဲ့နယ်လို့အောက်လွတ်တော်အမတ်တယောက်ဖြစ်တဲ့ California ပြည်နယ် Republican အမတ် Ed Rice ကပြောကြားလိုက်ပါတယ်။ March 18ရက်တောက်ကြနေ့ American အောက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာ Ranger လူခွင့်အခြေအနေနဲ့ပတ်သက်လို့ကြားနာပွဲလုပ်ဆင်မှာပြောကြားခဲ့တာပါ။နှစ်ပေါင်း96သန်းလောက်ကမှုရီကိုမြန်မာနိုင်ငံကထွက်တဲ့ပရင်းထဲမှာတွေ့ရှိပါတယ်။ဒီပရင်းကိုမြန်မာနိုင်ငံကပရင်းမောင်းတသိန်းကျော်တရုတ်နိုင်ငံပြတဲ့တခုထဲမှာတင်ထားတဲ့ရုပ်ကျွန်းတွေကနေတွေ့ရှိခဲ့တာဖြစ်ပါတယ်
။ကျေးဇူးပါရှင်။ဒေါက်ခင်မြတ်သက်ကသတင်းအကြီးအကျယ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်ဆုမြတ်မပါရှင်။အင်ဂျင်နီယာကတော့ Kate Holmes ဖြစ်ပါတယ်။စနေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.